Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American အတန်ရဲ့2023ခုနှစ် August 17ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/51အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကငြိမ်းချမ်းရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်တော်တမောင်သားမှာအနေနဲ့ခတ်သိမ်းကြေချင်ကြပါစေခင်ဗျာဒီကနေ့ကြားကြရမယ့်သတင်းတွေထဲမှာတော့ယူကရိန်းရှေ့မြောက်ရှေ့တန်းနယ်မြေကရဲသားတွေကိုပျောက်ရွှေ့ချဖို့ယူကရိန်းကကြာတာပတိနေ့ကတိုက်တွန်းလိုက်ပါတယ်ယူကရိန်းအတွက်နောက်ထပ်စုစုပေါင်း27ဘီလီယံကျော်ချထားပေးဖို့ကွန်ဂရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကပန်ကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေကိုဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားဖွင့်အစည်းအဝေးတစ်ရက်ကိုဩဂုတ်လ18ရက်နေ့မှာကျင်းပဖို့အမေရိကန်ကကြာတာပတိနေ့ကခေါ်ဆိုလိုက်တဲ့သတင်းနဲ့တခြားကမ္ဘာသတင်းတွေကိုကိုကျော်ငင်းအင်းနဲ့ပဲတင်ပြပေးကြပါပ
ါဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်ကရင်မျိုးသားစီယုံ KNU ရဲ့သတင်းစာရှင်းလင်းပွဲအကြောင်းသတင်းပေးပို့ချက်မှာဆိုရင
်စစ်တပ်ဟာပြည်သူကိုပြစ်မှတ်ထားပြီးလေရင်နဲ့ပြစ်ခတ်မှု489ကြိမ်လက်နက်ကြီးနဲ့ရွာတွေပေါ်မှာအဝေးကလှမ်းပစ်တဲ့အချိန
်သတင်းတွေအပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်ကချင်ပြည်နယ်ကစစ်ရေးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။တခါနိုင်ငံတကာသတင်းဆောင်မတွေမှာတော့တရုတ်ရင်းနှီးမြှုပ်နှံမှုနဲ့ပါကစ္စတန်ကျွေးမီပြဿနာ VOA ရဲ့တမစ်တာအင်္ဂလိပ်စာအစီအစဉ်သစ်ဒါရီနဲ့တူနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမရေးကဏ္ဍအပြင်တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ခုတော့တောက်ကြနေမနေ့ကင်းထိတ်တဲရောက်သတင်းတွေကိုဦးတမောင်လှမ်းနဲ့တူတင်ပြပေးသွားမှာဖြစ်ပါတယ်။
တခါကသိမ့်ပိုက်ထားပြီးဖြစ်တဲ့နယ်မြေတွေကိုပြန်လည်သိမ့်ပိုက်နိုင်ဖို့ရုရှားကကြိုးစားနေတဲ့အချိန်မှာယူကရိန်းရှေ့မြောက်ရှေ့တန်းနယ်မြေကရဲသားတွေကိုပြောင်းရွှေ့ချဖို့ယူကရိန်းကကြာတာပတိနေ့ကတိုက်တွန်းလိုက်ပါတယ်။ခါကစ်ဒေသကကူပီယန်နက်ပတ်ဝန်းကျင်နေရာတွေကိုယူကရိန်းစစ်တပ်ကပြီးခဲ့တဲ့စက်တင်ဘာလကပြန်လည်သိမ်းယူခဲ့တာပါ။ဒါပေမဲ့ရုရှားကဒီနေရာတွေကိုပြန်ဝင်ဖို့ကြိုးစားနေပါတယ်။ခက်ခဲတဲ့အနေအထားနဲ့ရုရှားကလက်နက်ကြီးတွေနဲ့ပြန်ပစ်ခတ်နေတဲ့အချိန်မှာပို့ပြီးလုံခြုံတဲ့နေရာကိုပြောင်းရွှေ့ကြဖို့မြို့အုပ်ချုပ်ရေးအဖွဲ့ကပြောထားပါဗျာ။ယူကရိန်းရှေ့ပိုင်းတပ်ဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူစာကြီးချာရက်ဗာဒီကလည်းယူကရိန်းရုပ်ပြင်တန်ကြားမှာရုရှားတွေကကူပီယာနက်စ်ဒေသကိုပြန်လည်ဝင်ရောက်ဖို့ကြိုးစားနေတဲ့အကြောင်းအတည်ပြုပြောကြားသွားခဲ့ပါဗျာ။အခြေအနေတွေကခက်ခဲပေမဲ့မိမိတို့ထိန်းချုပ်မှုအောက်မှာရှိနေပါတယ်လို့သူကဆိုပါဗျာ။ယမန်နေ့ကစတင်ပြောင်းရွှေ့ကြတာဖြစ်ကြောင်းကိုလည်းကူပီယာနက်စ်အုပ်ချုပ်ရေးပြောရေးဆိုခွင့်ရှိသူအန်ဒရီဘီစီတင်ကတိုင်းကလုံးတွေ့ထုတ်တဲ့ရုပ်မြင်သံကြားမှာပြောပါတယ်မြို့သူမြို့သားတွေကမပြောင်းမှုညှင်းစာနိုင်ပါတယ်ဒါပေမဲ့ညှင်းဆိုစာကိုအာဏာပိုင်တွေစီရေးသားပြပွားမယ်လို့သူကဆိုပါတယ်ဒါပေမဲ့ကလေးတွေကိုတော့တိုက်ပွဲတွေပြင်းထန်လာခဲ့ရင်အာဓမပြောင်းရွှေ့ဖို့ဒေသန္တရတာဝန်ရှိသူတွေကစဉ်းစားနေကြတယ်လို့လည်းဖြစ်ဆွဲပြောကြားသွားပါတယ်အနောက်နိုင်ငံတွေစီကလက်နက်တွေရခဲ့ပြီးတဲ့နောက်ဂျွန်လာမှာယူကရိန်းကတမ်းများထိုးစစ်ဆင်ခဲ့တာပါဒါပေမဲ့ခက်ခဲရုံးကွယ်နေရဆက်ဖြစ်ကြောင်းယူကရိန်းကအသိမှတ်ပြောကြားပါတယ်
ယူကရိန်းနိုင်ငံအတွက်အရေးပေါ်ကာဝေးရေးအထောက်ပံ့အဖြစ်ဒေါ်လာ13ဘီလီယံကျော်နဲ့ဒီနှစ်ကုန်ပိုင်းထိလူသားချင်းစာနာထောက်ကူမှုအတွက်နောက်ထပ်ဒေါ်လာ10ဘီလီယံချထားပေးဖို့ကွန်ဂရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကပန်ကြားထားပါတယ်။ရုရှားချစ်ချော့စစ်ကြာမြင့်လာနေပြီးအခိုင်အမာခြေကုပ်ယူထားတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းကတံပြန်ထိုးစစ်ဆင်နေချိန်မှာပဲငွေကြေးအမြောက်များထပ်မံထောက်ပံ့နိုင်မှုဖြစ်ပါတယ်။ယူကရိန်းရန်မုံငွေအတွက်နောက်ဆုံးပန်ကြားခဲ့တဲ့2022ခုနှစ်တုန်းကတော့အလွယ်တကူအတီးပြုတ်ပေးခဲ့တာဖြစ်ပေမဲ့အခုချိန်မှာတော့အခင်းချင်းကမတူညီတော့ပါဘူးစစ်ပွဲပေါ်တန်တရားရှိနေတဲ့ Republican Party ခေါင်းဆောင် Donald Trump ကိုထောက်ခံရေးအတွက် Republican Party ဦးဆောင်တဲ့အောက်လွှတ်တော်မှာအကြီးအကျယ်ဖိအားပေးခံနေရတာပါဒါနဲ့တူဒီကိစ္စပေါ်နိုင်ငံရေးရကွဲပြားမှုကလည်းကြီးထွားလာနေပါတယ် American ရဲ့ထောက်ခံမှုကလည်းတဖြည်းဖြည်းချင်းလျော့လာနေတာပါသမ္မတဘိုင်ဒန်အစိုးရက Congress ကိုပန်ကြားထားတဲ့တခြားစီစဉ်တွေထဲမှာတော့မုံတိုင်းတွေအပူချိန်ပြင်းထန်လွန်ကဲတဲ့ရာသီနဲ့ရင်ဆိုင်နေရတဲ့ပြည်တွင်းအတွက်လည်းပြည်ထောင်စုသဘာဝဘေးဒဏ်ဆိုင်ရာရန်မုံငွေမှာဒေါ်လာ12ဘီလီယံထပ်ဖြစ်ဖို့လည်းပါဝင်ပါတယ်။ဒါ့အပြင်မက္ကဆီကိုနဲ့နေဆက်နိုင်ငံတောင်ပိုင်းမှာလုံခြုံရေးမြင့်တင်ရေးအတွက်ရန်မုံငွေလည်းပါဝင်ပါတယ်။အစိုးရကကွန်ဂရက်ထံပန်ကြားထားတဲ့အစီအစဉ်တစ်ခုလုံးကဒေါ်လာ40ဘီလီယံရှိပြီးပြည်ထောင်စုအသုံးစရိတ်ဖြတ်တောက်လျှော့ချရေးထပ်မတိုးရေးတွန်းတွန်းတိုက်တိုက်ဆောင်ရွက်နေကြတဲ့ Republican တွေအတွက်တော့အလွန်များပြားတဲ့ပမာဏဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေကိုရောဒါနဲ့ဆက်ဆက်နေတဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေကိုပါဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပွင့်စည်းဝေးတရက်ကိုဩဂုတ်လ18ရက်နေ့မှာကျင်းပဖို့အမေရိကန်ကကြာသပတေးနေ့ကခေါ်ဆိုလိုက်ပါတယ်။ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကခုလိုကြေညာလိုက်တဲ့အချိန်မှာတောင်ကိုရီးယား၊ဂျပန်နဲ့အယ်ဘေးနီးယားသံအမတ်ကြီးတွေနဲ့တူကြေညာခဲ့တာပါ။အမေရိကန်ဟာနိုင်ငံ15နိုင်ငံပါလုံခြုံရေးကောင်စီရဲ့ဒီလအလက်ကျသဘာဝတာဝန်ကိုယူထားပြီးလူခွင့်ရေးဟာဒီလလုံခြုံရေးကောင်စီရဲ့အကြောင်းအရာဖြစ်တယ်လို့သံအမတ်ကြီးသောမတ်ဂရင်းဖီကပြောကြားလိုက်ပါတယ်။2019ခရဲကဆိုလို့ရှိရင်ဒါမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုံခြုံရေးကောင်စီမှပထမဦးဆုံးတကဖွင့်ဆွေးနွေးတာပါ။လုံသိနာကြပါပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလူခွင့်ရေးကိစ္စတွေကိုဆွေးနွေးရမယ့်နေရာမဟုတ်ဘူးလို့ရုရှားနဲ့တရုတ်ကမကြခဏပြောကြပါတယ်။တခြားလူခွင့်ရေးဆွေးနွေးတဲ့နေရာတွေမှာမြောက်ကိုရီးယားရဲ့လူများအစုလိုက်ပြုံလိုက်သေစင်နိုင်တဲ့လက်နက်နဲ့ပဲထိန်တဲ့ဒုံးကျည်တွေရဲ့အခြေဆက်ကိုမဆွေးနွေးခဲ့ကြဘူးလို့အမေရိကန်တာဝန်ရှိသူတဦးကတင်းထောက်တွေကိုကြားသာပြင်းကပြောပါတယ်။ခုလိုစီဝေးမျိုးခေါ်လာကိုဟန်တားနိုင်ဖို့အတွက်ရုရှားနဲ့တရုတ်တို့ကလှုပ်ထီးလှုပ်နီးလှုပ်ထုပ်လှုပ်နီးဆိုင်ရာမဲပေးဖို့တောင်းဆိုနိုင်ပါလေအဲ့ဒီလိုလုပ်ခဲ့ရင်အဖွဲ့ဝင်15နိုင်ငံနဲ့9နိုင်ငံကအခုလိုစီဝေးခေါ်တာကိုထောက်ခံမဲပေးဖို့လိုအပ်မှာပါ
တောင်ကိုရီးယားမှာအမေရိကန်ဒေါ်လာတန်းထောင်ချီထိန်းချုပ်ခံနေရတဲ့ကိစ္စအတွက်အပြန်အလှန်အနေနဲ့အီရန်ကအမေရိကန်အကြီးအကဲ၄ဦးကိုအကြေချုပ်ဖြစ်ပြောင်းလဲလိုက်ကြောင်းအီရန်ကဂျာတာဘရီနေမှာအတီးပြုတ်လိုက်ပါတယ်အကြီးအကဲတွေကိုတော့အီရန်မြို့တော်တဟေရန်ကနာမည်ဆိုးနဲ့ကြော်ကြားတဲ့ event အကြီးတောင်ကနေအကြေချုပ်ဖြစ်ဟိုတယ်တစ်ခုကိုရွှေ့ပြောင်းလိုက်တာပါဘယ်ဟိုတယ်လဲဆိုတာကိုတော့ထုတ်ပြန်မထားပါဘူးအမေရိကန်ရဲ့အကျဉ်းသားလဲလှယ်ရေးကိုလမ်းဖွင့်ပေးထားတယ်ဆိုတာမျိုးအီရန်ဘက်ကလက်နဲ့ချီအရေးအောင်ပြတ်တပြီးတဲ့နောက်မှာအခုလိုဖြစ်ထွန်းမှုထွက်ပေါ်လာတာပါတတိယနိုင်ငံတစ်ခုရဲ့ဂျားဝင်ဆောင်ရွက်တဲ့သဘောတူညီချက်အရအမေရိကန်မှာထောင်ချနေတဲ့အီရန်၅ဦးကိုပြန်လွှတ်ပေးမှာဖြစ်တယ်လို့တောင်ကိုရီးယားမှာထိန်းချုပ်ခံထားရတဲ့အီရန်ရဲ့ငွေတွေကိုလည်းဖြေလျှော့ပြီးကာတာကိုလွှဲပြောင်းပေးမှာဖြစ်ကြောင်းအီရန်အစိုးရပြောဆိုချက်ကိုနိုင်ငံပိုင်IRNA သတင်းကဖော်ပြပါတယ်အမေရိကန်ရဲ့သဘောတူညီချက်ထဲမှာဆိုရင်ဒဏ်ခတ်ပိတ်ဆို့မှုအဖြစ်နဲ့ဒေါ်လာ6ဘီလီယံကနေ9ဘီလီယံကြားထိန်းချုပ်ခံထားရတဲ့ကိစ္စလည်းပါဝင်ကြောင်းအီရန်ဘက်ကပြောပါတယ်အချင်းတော်ကနေအခြေချုပ်ဖြစ်အီရန်ဘက်ကပြောင်းလဲပေးလိုက်တာပေါ်အားတက်မိကြောင်းအမေရိကန်သမ္မတအင်ဖီရိုကဂျာတာဘရီနေမှာပြောပေမဲ့သူတို့ကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုလိုက်ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 11.13 5.40 kHz 8.13 5.51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1.55တို့ကနေထုတ်လွှင့်ပေးနေပါရရှင
်။တောက်ကြတဲ့မနက်ခင်းသတင်းတွေကို VOE ကဆက်လက်ချိန်ညာနေပါတယ်။နိုင်ငံနိုင်ငံမှာပြုတ်သွားတဲ့သမ္မတကိုပြန်တည်တိုင်အောင်အိန်းနီချင်းတိုက်ပြည်တွေကစစ်ရေးရဝင်ရောက်ဆွတ်ဖက်ကြမယ်ဆိုရင်သမ္မတမိုဟာမက်ဘာဇုံကိုတတ်ပြစ်မယ်လို့အနာသိစေဆိုကထိတ်တန့်အမေရိကန်တပ်သမန်တူကိုပြောဆိုလိုက်ပါတယ်။ဒီပတ်တွင်နိုင်ငံကိုရောက်ရှိလာတဲ့အမေရိကန်ထိတ်တန့်နိုင်ငံရေးဝန်ကြီးဌာနထိတ်တန့်အရာရှိကြီးတခုဖြစ်တဲ့ Victoria Nuland ကိုစစ်ဆွေးကိုယ်စားလှယ်တူကပြောလိုက်တဲ့အကြောင်းအမည်မဖော်လိုတဲ့အနောက်တိုင်းစစ်အရာရှိတူက AB သတင်းဌာနကိုပြောခဲ့တာပါ။ထုတ်လိုက်တဲ့သမ္မတဘာဇုံကိုစစ်တပ်ကသူ့အိမ်မှာဆက်လက်ထိန်းသိမ်းထားပါတယ်ဒီချိန်မှာပဲနိုင်ငံနိုင်ငံမှာဖွဲ့စည်းပုံအရအုပ်ချုပ်ရေးပြန်လည်ရရှိအောင်အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ခေါ် ECOWAS ရဲ့ငြိမ်းချမ်းမှုထိန်းသိမ်းတပ်တွေကိုချထားဖို့ဆုံးဖြတ်လိုက်တဲ့အကြောင်း ECOWAS Commission အကြီးအကဲ Omar Torre ကကြားသပတေးနေ့ကပြောပါတယ်အဖွဲ့ဝင်နိုင်ငံများရဲ့အရေးပေါ်စီးပွားကိုကျင်းပပြီးမှ Omar Torre ကအခုလိုပြောခဲ့တာပါဗန္ဓိုင်းကိစ္စရနေတဲ့လုံတင်သားတွေကိုဆွေးနွေးဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်ရက်မှာဘလို့ချထားမယ်ဆိုတာကိုတော့အသိစိတ်ပြောဆိုတာမရှိခဲ့ပါဘူး။စီနီဂေါ၊ဂါနာ၊အိုင်ဗီကော့စ်၊တိုဂို၊ဘယ်နင်၊ဂီနီဘီဆောနဲ့ဆီယရာလီယွန်အပါဝင်နိုင်ငံအကြီးအကဲ7ယောက်နဲ့9ယောက်စီဝေးတက်ခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမဏိပူပြည်နယ်တွင်းကတင်းမာမှုတွေဟာမြန်မာနိုင်ငံကကုကီမျိုးနဲ့စုဝင်ရွှေပြောင်းဝင်ရောက်လာသူတွေနဲ့လည်းသက်ဆိုင်ကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးကပါလီမန်မှာပြောဆိုခဲ့တာပေါ့။အိန္ဒိယနဲ့မြန်မာနှစ်ဖက်စလုံးကကုကီအဖွဲ့တွေကဂျာတာဘရီနေမှာပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြောင်းThe Hindu သတင်းစာကဖော်ပြပါရယ်မဏိပူမျိုးနွယ်စုများ Foreign Daily MTFD အဖွဲ့ကတော့ဝင်ကြီးရဲ့မှတ်ချက်ဟာစိတ်ပြက်ဖွယ်လို့ပြောဆိုလိုက်သလိုတိုင်းရင်းမျိုးနွယ်ခေါင်းဆောင်များ Foreign ITLF ကတော့အခုညီမဲ့ချွတ်တဲ့ဒုက္ခသည်တွေကိုအပြစ်ဖို့တာဟာ လုံးဝလွဲမှားတယ်လို့ပြောဆိုလိုက်ပါတယ်။ဒါအပြင်ဝင်းကြီးထက်သွင်းပြောဆိုခဲ့တဲ့ Cookie Democratic တပ်ဦးဆိုတဲ့ Cookie တပ်ဖွဲ့ဟာနိုင်ငံတွင်းမှာမရှိဘူးဆိုပြီးလဲ Cookie အမျိုးသားအစည်းအရုံးမြန်မာပြည်အဖွဲ့ကအိန္ဒိယအောက်လွှတ်တော်သဘာပတိထံကိုစာရေးသားပေးပို့ခဲ့ပါတယ်။အိန္ဒိယနိုင်ငံမဏိပူကမျိုးနွယ်စုပြဿနာလို့တခြားပြဿနာအနှောက်အယှက်တွေကြောင့်ပြင်းထန်တဲ့ဖိအားတွေကျုံနေရပေမဲ့မြန်မာနိုင်ငံတွင်းကစစ်ကောင်စီကိုတိုက်ခိုက်နေရတဲ့သူတို့အနေနဲ့အိန္ဒိယနိုင်ငံထဲမှာအားကောင်းလာရေးစူးစမ်းဖို့မတတ်နိုင်ဘူးလို့ Cookie အမျိုးသားအစည်းအရုံးမြန်မာပြည် KNO ကစာထဲမှာထည့်သွင်းရေးသားထားပါတယ်။ KNO ရဲ့ Cookie အမျိုးသားတက်မတော်ဟာမြန်မာနိုင်ငံတွင်းကစစ်ကောင်စီကိုတိုက်ခိုက်နေတဲ့တခုတည်းသော Cookie တပ်ဖွဲ့ဖြစ်တယ်လို့အိန္ဒိယအနေနဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ Cookie ပြည်သူတွေကိုယာယီခုံလုံခွင့်ပေးတဲ့အပေါ်မှာလဲကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။
ပိုင်ဆိုင်မှုအရင်းဖွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကကြောက်တန်းပေါ်ကစခန်းတွေအတွက်ဖိလစ်ပိုင်ကထောက်ပံ့ APC တွေအစိုးဆုံးနောက်သတင်းပတ်မှာထပ်မံပို့ဆောင်မယ်ကြောင်းဖိလစ်ပိုင်စစ်တပ်တမှုတူကကြာတာပရိမနီမှာပြောလိုက်ပါတယ်။ထောက်ပံ့ပစ္စည်းပို့ဆောင်တာကိုတရုတ်သင်္ဘောတွေကဟန်တန်းတောက်ဆက်ခဲ့ကြပြီးတဲ့နောက်ရပ်ပိုင်အကြာမှာအခုလိုပြောဆိုလိုက်တာပါ။ Second Thomas Show ကြောက်ကျုံးပေါ်မှာစခန်းချထားတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေထံစားတဲ့အိတ်ကရေနဲ့လောင်စာတွေတဲဆောင်လာတဲ့ကုန်တင်ရေရင်တွေနဲ့ဖိလစ်ပိုင်ကမ်းခြေစောင်းတပ်ရဲ့ရေရင်တွေကိုတရုတ်ကမ်းခြေစောက်တပ်တင်မောတွေကပိတ်ပင်တားဆီးခဲ့ပြီးရေပိုက်တွေနဲ့ထိုးခဲ့တာကြောင့်ပြီးခဲ့တဲ့စနေနေ့ကထောက်ပို့ရေးမရှင်မှာကုန်တင်မောအားလုံးကုန်မချနိုင်ဖြစ်ခဲ့တာပါဒီခေတ်ဖြစ်ပေါ်ခဲ့မှုကြောင့်ဖိလစ်ပိုင်နဲ့တရုတ်အစိုးရကြားတန်တမာဆက်ဆံရေးအခြေတင်ဖြစ်ခဲ့တယ်လို့တရုတ်ရဲ့လောက်ရကိုနိုင်ငံတကာကလည်းဝေဖန်ခဲ့ကြပါတယ်ပိုင်ဆိုင်မှုအငင်းပွားမှုပြင်းထန်နေတဲ့ပင်လယ်ပြင်အတွင်းကတရုတ်ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တဲ့အတွက်1996ခုနှစ်မှာတန်တားကြောက်တန်းမှာဒုတိယကမ္ဘာစစ်လက်ကျန်BRB Sierra Meda ကိုကြောက်စုချထားတာဖြစ်ပြီးမရိန်တပ်ဖွဲ့ဝင်အနေငယ်တက်ချထားတာဖြစ်ပါတယ်။ဒီတပ်ဖွဲ့ဝင်တွေကပုံမှန်ထောက်ပံ့ဖို့ကိုမိခွန်ရတာပါ။စနေနေ့ကထောက်ပံ့မင်းရှင်သွားတဲ့ကုန်တင်သင်းမောတွေကတစင်းကတော့ရေတိမ်ပိုင်းကိုကန့်ကပ်ဖို့တားဆီးခံရပြီးချက်သင်းမောတွေကတော့ကုန်ချနိုင်ခဲ့ပါတယ်
။ဂျာတာပရင်းနေမှာထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရအမေရိကန်မှာဆေးဝါးပြက်လက်နေတဲ့အတွက်ကုသမှုတွေအတွက်ဆေးပေးရမှာခွဲတန်းသဘောမျိုးပေးရတယ်လို့တချို့ကိုစိုက်ငံ့ထားရတယ်လို့စီယုန်ရဲ့ဆေးဝါးကျန်းကျင်သူသုံးဖို့တပုံနီနီလောက်ကပြောကြပါတယ်အထူးသဖြင့်ကင်ဆာရောဂါကုသရမှာအသုံးပြုတဲ့ဆေးဝါးတွေနည်းနေတာမို့လိလာခဲ့သူပေါင်း1123ယောက်မှာတဝက်ကျော်ဟာအဲ့ဒီလိုအကန့်အသတ်နဲ့ကုသခံနေရတယ်လို့ဆိုပါတယ်စစ်တမ်းကိုအမေရိကန်ကျန်းမာရေးစနစ်ဆေးဝါးကျန်းကျင်သူများအဖွဲ့ကဇွန်လ23ရက်ကနေဇူလိုင်14ရက်အတွင်းလုပ်ခဲ့တာပါဆေးပြက်ဆေးနည်းနေတဲ့ဆေးတွေထဲမှာစတီရိုက်ဆေးတွေကင်ဆာဆေးတွေနဲ့ပရိစီဝါဆေးတွေပါဝင်ကြပါတယ်ဩဇံပယ်လို့စီဂျိုဆေးကလူသုံးများလာတာကြောင့်ရေတုံမှာပြတ်သွားတာမျိုးရှိတာပါဒါပေမဲ့ပိုပြီးအလေးထားလောက်တဲ့ဆေးဝါးတွေပြတ်တောက်တာကတော့နာမည်ကြီးကုမ္ပဏီထုတ်ဆေးမဟုတ်တဲ့မျိုးတူဆေးဝါးထုတ်လုပ်သူတွေကြားဈေးနှုန်းပြိုင်ဆိုင်မှုပြင်းထန်လာတာလို့ဆေးဝါးရေးအကြောင်းချက်တွေကြောင့်ဖြစ်တယ်လို့စစ်တမ်းကပြောပါတယ်တောက်ကြနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့တူပြပြခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနေမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေစောင်းမားတွေကိုဇက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကကရင်ပြည်နယ်တွင်းလေကြောင်းတိုက်ခိုက်မှုပေါင်းအချိန်480ကျော်ရှိနေတယ်လို့ August 10ရက်မှာပြုလုပ်ခဲ့တဲ့ကရင်မျိုးသားစီယုံ KNU ခေါင်းဆောင်တွေရဲ့ online သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ကရင်ပြည်နယ်မြဝတီ KI အတွင်းမှာဒုစရိုက်လုပ်ငန်းတွေလုပ်နေတဲ့တရုတ်မျိုးသစ်စီမံကိန်းနဲ့ပတ်သက်ပြီးအဆွဆွဲခံနေရတဲ့ KNU ခေါင်းဆောင်တွေကိုအရေးယူဖို့ကော်မတီဖွဲ့စည်းထားကြောင်းလဲဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
ကရင်မျိုးသားစီယုံ KNU ရဲ့18ကြိမ်မြောက်ကွန်ဂရက်ကနေရွေးချယ်တင်မြောက်တဲ့ခေါင်းဆောင်တွေရဲ့ရည်ရည်အပြည့်အချိန်မှတ်အဖြစ်တင်ပြရှင်းလင်းပွဲလုပ်ခဲ့ရမှာကရင်ပြည်နယ်အတွင်းမှာစစ်ကလေကြောင်းတိုက်ခိုက်မှုအချိန်ပေါင်း480ကျော်လုပ်ခဲ့တယ်ဆိုပြီး KNU ရဲ့အထွေထွေတွင်းရင်မှုဖလိုတာတို့မှုကအခုလိုပြောသွားပါတယ
်စစ်တပ်ဟာပြည်သူကိုပြစ်မှတ်ထားပြီးလေရင်နဲ့ပြစ်ခတ်မှု489ကြိမ်လက်နက်ကြီးနဲ့ရွာတွေပေါ်မှာအဝေးကလှမ်းပစ်တဲ့အချိန် 1966 ကြိမ်ရှိခဲ့ပါလေဒီဟာက2021ခုနှစ်ကနေအနာသိမ်းတဲ့အချိန်ကနေပြီးတော့ဒီ2023ဇူလိုင်လကုန်အထိကျွန်တော်တို့ကြောက်ယူထားတဲ့စာရင်းတွေဖြစ်ပါတယ်ဒီဟာတွေအကြောင်းသာလေကျွန်တော်တို့ IDP 6သိန်းကျော်ဖိတ်ခဲ့တာအဓိကဖြစ်ပါတယ
် KNU ရဲ့18ကြိမ်မြောက်ကွန်ကရစ်အတွင်းထူးခြားမှုတစ်ခုကတော့ KNU ထဲမှာက ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ပြည်သူတွေကိုပြန်လဲသိမ့်ပိုက်နိုင်ဖို့ရုရှားကကြိုးစားနေတယ်။နောက်ဆောင်တချို့ဟာကရင်ပြည်နယ်အတွင်းကလောင်းကစားလုပ်ငန်းတွေလုပ်ကြနေတယ်။တရုတ်မျိုးသစ်စီမံကိန်းမှာပါဝင်ပတ်သက်နေတယ်ဆိုပြီးစွပ်စွဲခံရတာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့
ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ပြည်သူတွေကိုပြန်လဲသိမ့်ပိုက်နိုင်ဖို့ရုရှားကကြိုးစားနေတယ်။နောက်ဆောင်တချို့ဟာကရင်ပြည်နယ်အတွင်းကလောင်းကစားလုပ်ငန်းတွေလုပ်ကြနေတယ်။တရုတ်မျိုးသစ်စီမံကိန်းမှာပါဝင်ပတ်သက်နေတယ်ဆိုပြီးစွပ်စွဲခံရတာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ကရင်ယူအတွင်းကခေါင်းဆောင်တွေပါဝင်ပတ်သက်မှုရှိမရှိအမှတ်တရေကော်မတီဖွဲ့စည်းပြီးရေးယူဆောင် ဲ့ဘဟုအများအားကောင်းတယ်လို့တန်ဆန်းလာတယ်။ရှားမွေတွေ့ချင်းချက်တွေကိုအစီအခံမှာဖြစ်ပြီးတော့အရေးကြီးရင်ကြီးတယ်လို့ဘိုးလုံးမှုဆောင်ကော်မတီအဆင့်ကနေအရေးပေါ်အစီအစဉ်ခေါ်ပြီးတော့ဆုံးဖြတ်ချက်ချနိုင်တဲ့မန်ဒိတ်ရှိပါတယ်ဘိုးဘိုးလုံးမှုဆောင်ကော်မတီကနေတစ်ဆင့်ကျွန်တော်တို့ခေါ်သွားဖို့ဘိုးအမြဲတမ်းကော်မတီအစီအစဉ်ခေါ်ဖို့ဖြစ်ပါတယ်ဒီအဖွဲ့ရဲ့တာဝန်တွေကတော့ဒီ KNU ကောင်းဆောင်တွေကဒူးချိုက်လုပ်ငန်းလုပ်ကင်နေတဲ့တရုတ်မြို့စစ်စီမံကိန်းနဲ့ပတ်သက်ခြင်းရှိမရှိကိုစုံစမ်းဖို့ဖြစ်တယ်နောက်ပြီးတော့ဒီကောင်းဆောင်တွေကနေပြီးတော့ KNU ရဲ့စီမင်းစည်းကမ်းဒီချိုးဖောက်မှုရှိမရှိဆိုတာကိုစစ်ဆေးဖို့ဖြစ်တယ်။ပြည့်ရှိတဲ့အချက်တွေကိုဗဟိုအမြန်းကော်မတီကိုအစည်းအဝေးကိုပြန်လည်တင်ပြအစီအခံရမှာဖြစ်တယ်။ဒီပြည့်စည်းကမ်းချိုးဖောက်တာတွေ့ရမယ်ဆိုရင်သက်ဆိုင်ရာတွေ့ရှိချက်အမျိုးအစားပုံမှန်မူတည်ပြီးတော့ကျင်းညွေဖွဲ့စည်းပုံခြေကံဥပဒေဒီဥပဒေများရတော်လောက်ကျင်းညွေတရားရေးဆိုင်ရာလုပ်ငန်းစဉ်များအားဖြင့်တော်လောက်ကောင်းကျင်းညွေဗဟိုအမြန်းကော်မတီအဆုံးဖြတ်ချက်များနဲ့တော်လောက်ကောင်းရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီနေ့ပတ်သက်လို့ကတော့ KNU ကိုစစ်ဦးစီးမှုဗမှုချုပ်စောတမလာတို့ကရင်းစာရှင်းလင်းခဲ့ရမှာတော့စစ်ကောင်စီဘက်ကပြည်ပြည်နယ်အတွင်းမှာထိုးစစ်အနေထားနဲ့စစ်ဆင်မှုတွေမလုပ်နိုင်တော့ပဲသူတို့အနေမြေတွေတပ်စခန်းတွေမချဖို့အတွက်ခံစစ်အနေထားကိုရောက်ရှိနေပြီလို့လည်းပြောသွားပါတယ
်အာဒါခံစစ်အနေထားတို့ရောက်ပြီလို့ပြောလို့ဟိုရပါတယ်နီးပြူဟာရတော့နီးပရိရရတော့ဟောဒီထိုးစစ်ကိုမလုပ်နိုင်ပဲနဲ့ဒီအဲ့ဒီအစားတွေလက်နဲ့ကြီးနဲ့လေရင်ကိုပဲအစားထိုးအသုံးပြုနေရပါတယ်။နောက်အဲ့ဒီလိုဟိုလေရင်နဲ့လက်နဲ့ကြီးကိုပစ်ဟိုအစားထိုးအသုံးတာကတော့ပြည်သူလူထုကိုပစ်တာပစ်မှတ်ထားတာပို့ပြီးတော့များနေပါတယ
်။စီရေးရပြောမယ်ဆိုရင်စစ်ကောင်စီဘက်ကတော့တစ်နှစ်တစ်ခါတက်လဲနေတာတွေမလုပ်နိုင်တာ2019ခုနှစ်ကနေစပြီး4နှစ်လောက်ရှိပြီဖြစ်ကြောင်းနေမြေရှင်းလင်းရေးလုံခြုံရမှာလဲထုတ်နှုတ်အင်အားကိုသာအသုံးပြုနေရတယ်လို့အဓိကခြေကုပ်စခန်တက်ခန်းတွေကိုလည်းပြင်းနဲ့လက်ခါကြီးတည်ယူနေတာရဟရင်တွေသုံးပြီးကာဝယ်နေတာတွေလုံနိုင်တာတော့လားကြောင့်ဆေးရေးစွမ်းရင်တွေစတင်လာတာတွေ့ရတယ်လို့လည်းပြောဆိုသွားပါတယ် KNU ဟာနှစ်ပေါင်း80ကျော်တန်းရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ရှင
်မအေးမှတင်ပြဖို့ခဲ့တာပါအခုတော့ကချင်ပြည်နယ်ကဆေးရေးအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်မှာဗိုလ်တုနှင့်ညကကချင်လွတ်မြောက်ရေးတပ် KIA ရဲ့တိုင်းရင်း6နယ်မြေဘက်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပြီး KIA ကသိမ်းယူခဲ့တဲ့ကတိုင်းတောင်တပ်စခန်းကိုလည်းစစ်ကောင်စီတပ်ကပြန်လည်ထိန်းချုပ်လိုက်တယ်လို့ယူဆအကြောင်း KIA ဘက်ကပြောပါတယ်ရွှေကူမြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်ကျေးရွာအချို့ကပြည်သူတွေထွက်ပြေးတိမ်းရှောင်နေကြပါတယ်ကချင်ပြည်နယ်တွင်းကစစ်ရေးအခြေအနေတွေကြောင်းပြည်တွင်းကသတင်းပေးပို့ချက်ကိုကိုခမောင်စိုးမင်းကပြန်လည်စုစည်းတင်ပြထားပါတယ်ခင်ဗျာ
ဒီလာအောက်ဂုတ်ခုနှစ်ရက်နေ့ကကချင်ပြည်နယ်ဖားကန့်မြို့နယ်ရှိကတိုင်းတောင်တပ်စခန်းကို KIA တပ်မဟာကိုတပ်ရင်း6ကသိမ်းယူခဲ့ပါတယ်။ဒီလ8ရက်နေ့ကကတိုင်းတောင်တပ်စခန်းကိုစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်ခဲ့တယ်လို့မြေပြင်ကနေလည်းပြန်လည်ထိုးစစ်ဆင်ခဲ့ပါတယ်။9ရက်နေ့ညပိုင်းမှာတော့စစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိပြီးဒါဟာ KIA တပ်ရင်း6နယ်မြေဘက်ကိုတိုက်ခိုက်တာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အဲ့ဒါကတော့ကျွန်တော်ရဲ့တိုက်ရင်း6နယ်မြေဘက်မှာဖြစ်ပါတယ်ခင်ဗျာ။အဲ့တော့ကတိုင်းတောင်ဘက်ကတော့ဘုံမကျလောက်ကိုထင်တယ်။ဘာလို့ဆိုတော့ဝင်းရတော့သူတို့ပဲထိုင်နေတာ။ကျွန်တော်တို့လည်းပြည့်စုံတော့မကြရဘူးနော်။အချိန်ရနေမှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
။ဒေသခံတဦးကလည်းဖားကန့်မြို့နယ်ကအခြေအနေကိုအခုလိုပြောပါတယ်
။အဲဒါဒီနေ့ကဘာမှမချိုးချဘူး။မင်းကတော့ဝင်းကြလာတယ်ဘုံမကျတော့။အဲရင်းချော်ရည်ရမှာဖြစ်နိုင်ကြောင်းအဲ့လိုမှာ
ဒီလာခုနှစ်ရက်နေ့ကဖြစ်တဲ့ကတိုင်းတောင်တိုက်ပွဲကြောင့်ဒေသတွင်းရှိကျေးရွာ၄ရွာလောက်ကဒ data kan pi du 3500 jaw ha mo shan ne sign on ywa ga phoun ji chang ne phya chang lwi ma tain shaung ni cha ya ba de di kane ma ro tai pwe phit pwa ya ne a lan we de che ywa ta chu ga ne ya pyan na lwi shi chang sit shaung lwi ko kun ni ne du tu u ga pyo ba de kachin pi ne ma di ya pai atwin pha kan ta nai wai mon ne mo mao myo ne lwi atwin ma tai pwe ri pyan le phit pwa ni ba de kyan ye thana chou blind sa ani ma le si ye tin ma ni bi Mijina Pamo Kalan Male Atwa Lari Yasaini Bare Lainza Ani Siye Dima Niji Manali Baga Telare Sidemoriha Akukama Shwe Kum Yogo Yoshi Nibi Shwe Kum Yone Twin Sijang Torari Shini Rajao Shwe Kum Yot Tapaganga Chiwari Tenshaw Nijao Tedakan Uga Pio Bare Demori Della
Nikato Shu Timo Sijamale Tanguka
ကျန်နေကြတာမရသေးဘူးလေသူပြနေကြတာမရသေးဘူးရတာလို့ညသူဒီပဒိုင်ရိုက်ဒီလိုတော့ဟိုတစ်ခေါက်ကလိုပေါ့ဗျာသူတင်ပြီးတော့ပြီးရတာပေါ့သူကတက်လာလို့ရှိအဲ့ရွာတွေလက်ကိုဖြစ်တာလေဖြစ်တဲ့ခါကျတော့သူကြီးတွေအဲ့ထဲမှာလဲစစ်ကြောင်းတွေလောက်ဝင်နေတယ်သူကလေးလေးဘူးကြီးပေါက်ကြီးသူမဟုတ်ဘူးခင်ဗျာဟာရွာအကြိုက်ရွာဟာရွာတော့သူကလူကျဆောင်ရတော့ရွှေကူမျိုးကိုစားရောက်လာစဉ်ရေလဲရွာ လည်းလုံခြုံရေးတွေတင်းကျပ်ထားကြောင်းပြောပါတယ် KNG ခေါ်ကချင်သတင်းဌာနကတော့ရွှေကူတပတ်ကမ်းမှာစစ်ကောင်စီတပ်ကစစ်ကြောင်းနှစ်ကြောင်းဝင်ရောက်နေကြောင်းနဲ့ဒီလ9ရက်နေ့ကပစ်ခတ်မှုမှာအမျိုးသမီးတယောက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြပါတယ် KIA ဌာနချုပ်လိုင်းစာအနီးမှာဇူလိုင်လ3ရက်ပိုင်းကစတင်ပြီးစစ်ရေးတင်းမာနေခဲ့ပါတယ်စစ်ကောင်စီဘက်ကလိုင်းစာဘက်ကိုစစ်အင်အားတွေပို့ဆောင်နေတာရှိသလို KIA ဘက်ကလည်းစစ်ရေးအရာပြင်ဆင်တာတွေရှိနေပါတယ်ခင်ဗျာ
ကချင်ပြည်နယ်ကစစ်ရေးအခြေအနေကိုကိုခမောင်စိုးမင်းကပြောပြခဲ့တာပါVOA ရဲ့တမန်တာအင်္ဂလိပ်အစီအစဉ်မစတင်ခင်မှာတော့အခုနိုင်ငံတကာသတင်းဆောင်းပါးတစ်ပုဒ်တင်ဆက်ပေးပါမယ်။တရုတ်အစိုးရရဲ့ကမ္ဘာလမ်းစီမံကိန်းရဲ့အချက်အချာတစ်ခုဖြစ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းညံတည်ဆောက်မှုဆယ်နှစ်တာပြည့်မြောက်မှုအတွက်ပါကစ္စတန်နဲ့တရုတ်တို့အောင်ပွဲခံနေကြပါတယ်။ဒီရင်းနှီးမြှုပ်နှံမှုစီမံကိန်းကဒေါ်လာ60ဘီလီယံကျော်ရှိပြီးပါကစ္စတန်တွေအရေးပါတဲ့အခြေခံအဆောက်အအုံဖြစ်ပေမဲ့နိုင်ငံရဲ့အကျွေးပိုပြီးတိုးသွားစေပါတယ်။VOA ရဲ့ပါကစ္စတန်ဘူရိုအကြီးအကဲဆာရာဇမန်ရဲ့သတင်းဆောင်မကိုမတ်တင်ဂီထက်ကတင်ပြပေးပါမယ
်။တရုတ်ရဲ့ကဘာလန်စီမံကိန်းဒစိတပိုင်းဖြစ်တဲ့စီးပက်ခေါ်တရုတ်ပါကစ္စတန်စီးပွားရေးဇင်းကျန်တိစောက်မှုဆယ်စုနှစ်တခုကြာပြည့်မြောက်မှုကိုနှစ်နိုင်ငံအောင်ပွဲခံနေကြတာနဲ့အတူပါကစ္စတန်ကိုလာတဲ့တရုတ်ဒုတိယဝန်ကြီးချုပ်ကိုအရက်ဖက်ဆိုင်ရာအမြင့်ဆုံးဂုဏ်ပြုမှုနောက်အထိတ်မှဒင်္ဂါပြားတွေနဲ့ဒစိကောင်းထုတ်ဝေမှုတွေနဲ့အထူးအခမ်းအနားတွေကျင်းပနေကြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှဗက်ရှရစ်က
I think
ဒါဟာအပြောင်းအလဲတစ်ခုပါ။မျှော်မှန်းချက်ပိုက်ဖြတ်ခြင်းနဲ့ယဉ်ကျေးမှုတွေကနေထွက်ပေါ်လာတဲ့ရလဒ်လေဖြစ်ပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်ဟေးလီဖန်ကလည
်း
ဒါဟာဆိုရင်အပြင်းအထန်ယုံကြည်မှုနဲ့အကျိုးတူဖွံ့ဖြိုးမှုရဲ့ပြည့်ရုပ်တစ်ခုဖြစ်ပါတယ်
။ပါကစ္စတန်စီးပွားရေးကိုပြန်လည်နှိုးဆော်ရေးနဲ့တရုတ်ကုမ္ပဏီတွေအတွက်ဈေးကွက်တည်ဖော်ဆောင်ရေး2013ခုနှစ်မှာစတင်တဲ့စီမံကိန်းအတွက်တရုတ်ကအခုချိန်ထိဒေါ်လာ25ဘီလီယံယင်းနှိမ့်နှံထားကြောင်းအစိုးရနှစ်ရက်စလုံးကပြောပါတယ်။အစ္စလာမဘတ်အခြေဆိုင်ပါကစ္စတန်တရုတ်အင်စတီကျူရဲ့အမှုဆောင်ညွှန်ကြားရေးမှူးမူစတာဖာဟိုက်ဒါဆာအီကတော့တခြားနိုင်ငံတွေကပါကစ္စတန်အစိုးရကိုလက်ရှောင်ခဲ့ကြချိန်မှာတရုတ်အစိုးရကလက်တွဲလှုပ်ဆောင်ခဲ့တာလို့ပြောပါတယ်။
အဲ့ဒီအချိန်ကအကြမ်းဖက်မှုတွေအများပြားရှိခဲ့ချိန်မှာဗရုံသုံးကားအခြေအနေတွေရှိခဲ့ပြီးအထူးသဖြင့်တော့ပါကစ္စတန်ကိုယင်းနှိမ့်နှံမှုအကောင်းဆုံးနေရာဖြစ်မရှိမြင်ခဲ့ကြပါဘူးအဲ့ဒီအချိန်မှာတရုတ်ကပါကစ္စတန်မှာယုံကြည်ချက်ရှိခဲ့တာပ
ါတရုတ်ပါကစ္စတန်စီးပွားရေးဇင်းကျန်ဟာလက်ရှိအချိန်ထိအလုတ်အကင်ပေါင်း2,000ဖန်တီးပေးခဲ့ပြီးဖြစ်တယ်လို့ကီလိုမီတာ1,400အဝေးပြေးလမ်းမကြီးတွေနဲ့လမ်းတွေတိဆောက်ပြီးနိုင်ငံရဲ့ပင်မဓာအားလိုင်းတဲကိုလည်းလျှက်စစ် 8,000 မဂါဝတ်ထပ်ထည့်နိုင်ခဲ့တယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့18လတာအတွင်းနိုင်ငံရဲ့အနောက်တောင်ပိုင်းကရင်းနှီးစိတ်ကန်ကွာတာမှာကုန်တန်းချင်း6သိန်းထိကင်တွယ်ဆောင်ရွက်နိုင်ခဲ့ပြီလို့လည်းပြောပါတယ်။ဒါပေမဲ့လည်းစီးပက်တရုတ်ပါကစ္စတန်စီးပွားရေးဇင်းကျန်ဟာပါကစ္စတန်ရဲ့စီးပွားရေးကိုအလှည့်ပြောင်းမဖြစ်ဘဲတရုတ်အစိုးရပေါ်တင်းရှိနေတဲ့အကျွေးအလုံးရဲ့သုံးပုံတစ်ပုံနှိပါလောက်ရှိသွားစေတယ်လို့သုံးသပ်သူတွေကပြောပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတစ်ရပ်ကတော့ မဟာစီမံကိန်းကြီးတွေနဲ့အတူအကျွေးတင်မှုကလည်းတွဲပါလာတာကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်အမဟာဘီခန်းကပြောပါတယ
် A lot of that infrastructure
အခြေခံအဆောက်အုံအများအပြားဟာကုန်ကျစရိတ်အတော်တန်ကြီးမြင့်ပါတယ်ငွေချေးယူမှုတွေမှာလည်းအထူးသဖြင့်တော့ဒေါ်လာနဲ့သတ်မှတ်ချက်ဖြစ်ပြီးဈေးကွက်သတ်မှတ်ချက်ထက်အနည်းငယ်ပိုများပါတယ်ဒါကြောင့်လဲပါကစ္စတန်ကတရုတ်အကျွေးတွေကိုဒေါ်လာနဲ့ဆက်လက်ပေးချေနေရပါတယ်ဒါကြောင့်လဲဝင်ငွေထွက်ငွေမညီမျှမှုဖြစ်ပြီးစိုးစိုးရွရွအကျွေးပြဿနာတချို့ရှိနေတာပ
ါတရုတ်အကျွေးပြဿနာဆိုတဲ့အယူအဆကတော့ပါကစ္စတန်နိုင်ငံတွင်ကတခြားသောသူအများပြားဤသူခန်းကလည်းသဘောမတူပါဘူးပါကစ္စတန်အစိုးရရဲ့အရင်းမြစ်စီမံခန့်ခွဲမှုလွှဲမှမှုလို့သူကအပြစ်ဖော်ပါတယ်တရုတ်ဟာမမှန်မကန်ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတွေကိုအကျွေးထောင်ချောက်ထဲပိတ်မိစေတယ်လို့အမေရိကန်ရဲ့ဆွဆွဲချက်ကိုလည်းတရုတ်ကညင်ပါတယ်စီးပက်စီမံကိန်းတွေအတွက်တရုတ်နဲ့ပါကစ္စတန်တာဝန်ရှိသူတွေပါဝင်တဲ့ပူးတွဲကော်မတီကနေတဆင့်ပါကစ္စတန်ကအခြေလေဆွေးနွေးပြီးဖြစ်တယ်လို့လဲစာရေးကပြောပါတယ
် So this perception of
ဒါကြောင့်တရုတ်ဟာငွေကြေးအမျက်ကြီးစားကြီးအိမ်ရှင်နိုင်ငံကိုအားနည်းချိနဲ့သွားစေပြီးနိုင်ငံရေးဩဇာတက်ရောက်အောင်လုပ်တယ်ဆိုတဲ့ယူဆကအခြေမြင့်မရှိပါဘူ
း is unfounded
ပါကစ္စတန်ကအကျွေးထည်ဖွံ့ဖြိုးရေးကိုရွေးချယ်တာဖြစ်တယ်လို့စီးပွားရေးပညာရှင်ခန်းကပြောပါတယ်
This was simply
ဒါဘိစယုံတကူစောက်မလားဒါမှမဟုတ်လေ12နာရီကနေ15နာရီလောက်မီးဖြတ်မလားဆိုတာမှာရွေးချယ်မှုကရှင်းပါတယ်ဒါကြောင့် CPEC ဟာပါကစ္စတန်ရဲ့ကုန်ထုတ်လုပ်မှုဖွံ့ဖြိုးမှုအတွက်လိုအပ်တဲ့အခြေခံအဆောက်အုံကိုဆောင်ရွက်ပေးခဲ့ပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်ပေါင်းများစွာအတွက်အနောက်နိုင်ငံတွေကတော့အလားတူဆောင်ရွက်မပေးနိုင်ခဲ့ပါဘူ
းပါကစ္စတန်မှာအမေရိကန်ထက်တရုတ်ကရှစ်ဆပိုပြီးငွေကြေးသုံးစွဲခဲ့တယ်ဆိုရာကိုအမေရိကန်ချင်းဆိုင်သုတေသနအဖွဲ့ A-Data ရဲ့2021ခုနှစ်တုန်းအစင်းခန်းစာမှာလည်းဖော်ပြပါတယ်အမေရိကန်ကတော့အုပ်ချုပ်ရေးနဲ့လူမှုရေးဆိုင်ရာအခြေခံအဆောက်အအုံတွေအတွက်ပို့ပြီးတော့အသုံးပြုခဲ့ပြီးတရုတ်ရဲ့ချင်းငွေတွေကတော့အခြေခံအဆောက်အအုံတွေအတွက်ပို့ပြီးသုံးတယ်လို့အစင်းခန်းစာကထောက်ပြပါတယ်စီပယ်ရဲ့အကျွေးပြီးမှုကနေတက်တာစီရဲ့အတွက်ပါကစ္စတန်အနေနဲ့မဟာစီမံကိန်းကြီးကနေရလာတဲ့စွန့်အင်တဲ့အခြေခံအဆောက်အုံကိုထိထိရောက်ရောက်အသုံးချရမှာဖြစ်ပြီးပြည်တွင်းထုတ်လုပ်မှုနဲ့ပြည်ပတင်ပို့မှုအကောင်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ
်တရုတ်ရင်းနှီးမြှုပ်နှံမှုနဲ့ပါကစ္စတန်ရဲ့ကျွေးမီပြဿနာကြောင်းမတ်တင်ဂီထိုက်ပြောပြခဲ့တာပါအခုနားဆင်ရမှာကတော့ VOA ရဲ့2မိနစ်တာအင်္ဂလိပ်စာအစီအစဉ်ပါဒီစီဇန်မှာ sticker shock ဆိုတဲ့အသုံးနှုန်းကိုရှင်းပြထားပါတယ်။ American English စကားပြောမှာသုံးနှုန်းနဲ့ခံစားချက်ပြစကားလုံးတွေကိုသင်ပြပေးနေတာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့အင်္ဂလိပ်စာသင်ခန်းစာတွေကို VOA English စာစာမျက်နှာမှာလေ့လာနိုင်ပါတယ
်။ A sticker is a piece of paper that attaches to a surface.Stickers can be used to show the cost of a product. But what does sticker shock mean?
So Dan, have you gotten that new bicycle yet?
Well, I went to the bike store, but I left with some serious sticker shock.
I just had sticker shock too, in my favorite sticker store. Since when does a book of stickers cost $20? Crazy!
Sticker shock is used to describe the surprise and disappointment someone feels when they find out how much something costs. In these times of high inflation, many people probably experience sticker shock.
VOA English သတင်းခန်းစာတွေကို Facebook နဲ့ YouTube တို့ပြင် VOA မြန်မာပိုင်းရဲ့ internet လိပ်စာ bamis.voanews.com ရဲ့VOA English စာစာမျက်နှာမှာလည်းတစုတစည်းတည်းတင်ထားပေးပါတယ်။ဝင်ရောက်လေ့လာနိုင်ပါတယ်။ VOA American တဲ့ရဲ့မနေ့ပိုင်းအစည်းအဝေးတွေကိုမနေ့6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ဥဝင်းမင်းရဲ့ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်းမှာသတ်တာ
ရှိပါများ။ဒီနေ့ရဖို့အရေးကြီးတဲ့ဒီကနေ့ခင်းမှာ
မစနေ့ချိန်မနက်6နာရီခွဲရှိပါပြီ။ VUE American အတန်ကမနက်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ24 kHz 1213ည၊လိုင်းတိုမီတာ40 kHz 0413ည၊လိုင်းတို51 kHz 5859နဲ့လိုင်းလက်မီတာ190 1509ကပါထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝဲအတွင်းမှာတော့ကျမကြီးနဲ့တိုင်းရင်းသားသတင်းလွှာစီစဉ်တွေမတိုင်ခင်မှာဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုအရင်နားဆင်ရမှာပါ။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဟာစစ်ကောင်စီနဲ့အပြစ်ရပ်ထားပေမဲ့စစ်ဘုစစ်သားတွေပုံမှန်မွေးထုတ်နေပြီးမိမိရဲ့သီးသန့်နိုင်ငံရေးရည်ရွယ်ချက်အကောင့်ထဲပေါ်ဖို့ကြိုးပမ်းနေကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ
်။လူခဲ့တဲ့ဇွန်လ28ရက်နေ့ကဝတ်တပ်ဖွဲ့ဌာနချုပ်ရှိရာပန်းဆန်းမြို့မှာစေအရာရှိငယ်900ရောပါဝင်တဲ့ပထမအကြိမ်ဘိုးတင်တန်းစင်ပွဲကျင်းပတယ်လို့ဇွန်လ13ရက်နေ့ထုတ်ရွှေပြည်မြေသတင်းမှာဖော်ပြပါတယ်ဘကပဗမာကွန်မြူနစ်လက်အောက်ခံလက်ပြန်တပ်သားဘဝကရုံးထွက်လာပြီးအနှစ်30ကျော်ကြာတဲ့အခါမှာဝဟာအင်အားအကြီးအမားဆုံးတိုင်းရင်းသားတပ်ဖြစ်လာပါတယ်ဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေရဲ့စစ်အင်အားဟာလည်းပုံမူတောင်းနှင်းလာပါလေသူတို့နဲ့ဆက်တွေ့တဲ့လင်းတဲ့ကိုင်အဖွဲ့တွေလည်းပုံမူအားကောင်းလာပါလေအရင်ကလည်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေရှိခဲ့ပေမဲ့ဝတ်တပ်ဖွဲ့ခေါင်းဆောင်တဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC လို့အင်အားကြီးမားတဲ့အဖွဲ့အစည်းမျိုးမရှိခဲ့ဘူးပါဘူး FPNCC မှာဝတ်တပ်ကချင်တပ်ကိုကန်တပ်မိုင်းလာတပ်တအန်းတပ်ရခိုင်တပ်နဲ့ရှမ်းပြည်တိုးတက်ရေးတပ်စတဲ့တပ်ဖွဲ့9ဖွဲ့ပါဝင်ပြီး2018ခုနှစ်ဧပြီလဝမြို့တော်ပန်ခန်းခေါ်ပန်ဆန်းမှာတည်ထောင်ပါလေ။ထိုင်းနိုင်ငံချင်းမိုင်းမြို့ကိုဌာနချုပ်လုပ်ပြီးဖွဲ့စည်းခဲ့တဲ့အဖွဲ့ဝင်17ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကိုအစားထိုးလိုက်တာဖြစ်ပါလေ။
တိုင်းသားဖက်ဒရယ်ကောင်စီကိုမွန်ရခိုင်ကရင်နီရှမ်းနဲ့လာဟုအဖွဲ့တွေကဥဆောင်ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်အပြစ်ရသဘောတူညီချက်ရယူဖို့ကြိုးပမ်းတဲ့အခါမှာ UNFC ကနှုတ်ထွက်သူများလာပါတယ်။ UNFC ရဲ့ဈေးစကားကိုအဖွဲ့ဝင်တွေမတက်နိုင်တာကများပါတယ်။ဒါကြောင့်ဆုံးဖြတ်ချက်တွေကိုထိတိရဲ့ရောက်အကောင့်ထဲပို့ဖို့ခက်လာပါတယ်။ဝါခေါင်းဆောင်တဲ့ FPNCC 9ဦးအဖွဲ့ကတော့နိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ် NCA ကိုလက်မှတ်ထိုးသူတွေမဟုတ်တဲ့အတွက်အခြေခံချင်းတူကြပါတယ် Federal Democracy တိဆောက်တဲ့နီလန်မျိုးစုံရှိပေမဲ့လူနည်းစုတိုင်းရင်းသားတွေရဲ့အင်အားနဲ့အစွမ်းအစကိုသာအားကိုးရမယ်လို့လွန်ခဲ့တဲ့မတ်လ16ရက်နေ့ပန်ခမ်းမြို့မှာကျင်းပတဲ့အစည်းအဝေးထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ COVID ကပ်ရောဂါကာလမှာအကူအညီပေးနေတဲ့တရုတ်အစိုးရကိုအထူးကျေးဇူးတင်ကြောင်းနေဆက်တည်ငြိမ်ရေးလူဝင်မှုကုန်သွယ်မှုနဲ့အခြားကဏ္ဍတွေမှာတရုတ်အစိုးရနဲ့လက်တွဲလုပ်မယ်လို့ဆိုပါတယ
်မြန်မာပြည်မှာဖြစ်ပေါ်နေတဲ့ပြည်တွင်းပဋိပက္ခတွေပြည်လဲချုပ်ငြင်းရေးအတွက်တရုတ်အစိုးရကကြားဝင်ဆောင်ရွက်ပေးတာကိုထောက်ခံကြိုဆိုကြောင်းအစည်းအဝေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုအခြေအနေရောက်လာဖို့အတွက်တရုတ်ကွန်မြူနစ်ဟာအဓိကအခန်းကပါဝင်ခဲ့လာမှုဝတ်တပ်ကိုတရုတ်ကွန်မြူနစ်ရဲ့မွေးစားတပ်လို့တောင်းခေါ်သူတွေရှိပါတယ်။ဘယ်ဆိုကလက်အောက်မားမမနေခဲ့ဘူးတဲ့ဝတွေရဲ့ရှေးဟောင်းရင်ကျင်းမှုဒလေကိုနှီကုန်းချုပ်လိုက်သူကတော့ဘကပကွန်မြူနစ်ဖြစ်ပါလေ။အချင်းချင်းတိုက်ခိုက်နေတဲ့ဝတွေကိုဘကပကစူးစီးပေးလိုက်တဲ့သဘောဖြစ်ပါတယ်။နှစ်ကိုယ်ွယ်တဲ့ဝတွေပထမဦးဆုံးထိတွေ့တဲ့အယူဝါဒဟာကွန်မြူနစ်ဝါဒဖြစ်ပါလေ
။ဝတ္တသားဟာကျေးလက်အဆင့်ကနေလက်နက်ကင်မျိုးတော်အဆင့်ကိုအနှစ်30ကျော်အတွင်းရောက်ရှိလာတာဟာတရုတ်ရဲ့ကူညီမှုကြောင့်ဖြစ်ပါတယ်။ဗမာစစ်တပ်ကအစွမ်းကုန်တီးခတ်နေရတဲ့ဆိုတဲ့ဝါပြည်နယ်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီနဲ့တရုတ်အလုသမားတွေကတိစောက်ထားတာပါ။ဝါပြည်နယ်ရဲ့ရုံးသုံးစကားဟာတရုတ်စကားဖြစ်ပါတယ်။အဲ့ဒီမှာတရုတ်ယွမ်ငွေကိုပဲသုံးကြတာပါ။တရုတ်ပြည်သုံးတယ်လီဖုန်းစနစ်ကိုဝါပြည်နယ်မှာသုံးနေပါတယ်။ တရုတ်မကြိုက်တဲ့ဘိန်းဆိုင်ပြုံးမှုကိုပြည့်ပြင်ထားပေမဲ့စိတ်ကြွစည်းမျိုးစုံထုတ်လွှင့်နေပါတယ်။ဝါဒေသမှာတရုတ်စီးပွားရေးနိုင်ငံရေးနဲ့အုပ်ချုပ်ရေးစနစ်တွေကျဉ်သုံးပြီးတရုတ်စစ်လက်နက်ပစ္စည်းတွေကင်ဆောင်ထားကြတာကြောင့်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဟာတရုတ်ရဲ့မွေးစားတပ်ဖြစ်တယ်လို့ချွတ်မြင်သူတွေရှိပါတယ
်။ဝါဒေဟာဘကပကွန်မြူနီလက်အောက်မှာရဲရင်တဲ့စစ်တီအဖြစ်နာမည်ရပါတယ်။ဘကပနဲ့တရုတ်ကွန်မြူနီဦးဆောင်မှုစနစ်ကိုသာဝါတွေကတည်ပါတယ်ဝါတရဲ့ရန်ပုံငွေဟာမူရင်းစေးဖြစ်ပါတယ်စစ်ရင်အားကောင်းပြီးမူရင်းစေးနဲ့ရန်ပုံငွေရှာတဲ့တပ်ဖွဲ့နှစ်ဖွဲ့ကိုရန်တိုက်ပေးလိုက်သူဟာထောက်လှမ်းရေးဘုခင်ညွန့်ဖြစ်ပါတယ်စစ်တိုက်ကောင်းတဲ့ဝါတွေကိုခွန်စာကြီးစိုးတဲ့ရှမ်းပြည်တောင်ပိုင်းကိုပို့ပေးပါတယ်ခွန်စာနေရာကိုဝါတွေရရှိပြီးခွန်စာကတော့ရန်ကုန်မှာခလုံးကွင်းရပြီးကွယ်လွန်သွားပါတယ်ခွန်စာရဲ့မော်ထိုင်းတပ်ကမကျင်တတ်သူတွေစုစည်းတဲ့အခါရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ပေါ်ထွက်လာပါတယ်။ဝါကြီးစိုးတာကိုလက်မခံနိုင်သူဟာရှမ်းထူထောင်ရေးတပ်ဖြစ်ပါတယ်။ရှမ်းပြည်တိုးတက်ရေးတပ်လို့လူသိများတဲ့အဖွဲ့ကတော့ဝါထောက်ပံ့မှုကိုလက်ခံပြီးဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်မှာပါဝင်ပါတယ်။ရှမ်းပြည်နယ်မိုင်းဆက်ခရိုင်မှာရှမ်းပြည်ထူထောင်ရေးတပ်နဲ့ဝါတပ်ဖွဲ့မနစ်ကတိုက်ပွဲဖြစ်တဲ့သတင်းထွက်လာပါတယ်။ဝါတဟာထိုင်းမြန်မာနယ်စပ်ကစစ်ဒေသ1918ကိုထိန်းချုပ်ထားပါလေ။တာချီလိတ်မိုင်းဆက်မိုင်းတုံဝေအောနဲ့ပါပုံချင်းမြို့နယ်မှာဝါတွေအခြေစိုက်ပါလေ။ဒါကြောင့်စစ်ကောင်စီကမတိုက်ပေမဲ့တိုက်ပွဲဝင်နေသူတွေကတော့ကူညီထောက်ပံ့နေပုံရပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုပတ်စဉ်ကြာသပတေးညနဲ့တောက်ကြနေ့မနက်ခင်းအစည်းအဝေးမှာပုံမှန်နားဆင်နိုင်ပါတယ်ခင်ဗျာခုတစ်ခါနားဆင်ရမှာကဦးဝင်းမင်းရဲ့ကျမကြီးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာစိတ်ဖိစီးမှုအကြောင်းရင်းကိုပြောထားပါတယ်မြန်မာနိုင်ငံမှာလည်းစိတ်ဖိစီးမှုဖြစ်စေတဲ့အကြောင်းရင်းကြီး၅ခုနဲ့အကြောင်းရင်းငယ်တွေကိုသိထားသင့်တယ်လို့စိတ်ကျမကြီးပညာရှင်တွေကထောက်ပြနေပါတယ်ဒီအကြောင်းရင်းကြီးတစ်ခုဟာကုန်စည်နှုန်းနဲ့ငွေကြေးအကြောင်းဖြစ်ပြီးနောက်ဘလို့အကြောင်းတွေရှိနေပါသေးလဲဒီကြောင်းကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျမရေးအထူးကုဆရာဝန်ကြီးဒေါက်တာတက်သေးကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာတက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိစိတ်ဖိစီးမှုဟိုအဖြစ်များလာတာအတွက်ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီစိတ်ဖိစီးမှုရဲ့အဓိပ္ပာယ်နောက်အမျိုးအစားနဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကပထမအဓိကအချက်ဖြစ်တဲ့ကုန်စည်နှုန်းနဲ့ငွေကြေးကိစ္စကိုပြောပြီးမှကျန်တဲ့အကြောင်းရင်းတွေကိုဒီတစ်ပတ်မှာဆက်ပြောမှာမို့ဒုတိယအကြောင်းရင်းကိုစပြောပြပေးပါလားဆရာ
။နံပါတ်1ကတော့ကျွန်တော်တို့လူတိုင်းကတော့အလုပ်လုပ်ရတာပဲ။အဲကြတော့အလုပ်လုပ်တဲ့အခါမှာပြဿနာရှိတယ်ခင်ဗျာ။စဉ်လုံးကျော်မဟုတ်ဘူး။ဒီခါလေးကျကျွန်တော်ကလယ်ပဲထွန်ကျင်တယ်အစလုံးကြော်တာဘယ်ဟုတ်မလဲမွေးကြိုက်သွားရင်ဒုက္ခရောက်အောင်မယ်အဲ့ကျတော့အလုပ်ဆိုတာကအလုပ်မှာ stress ရှိတယ်ကျွန်တော် office stress ပဲခေါ်ကောအလုပ်ရဲ့တဘာဝကအလုပ်တော်တော်များများစိတ်ဖိစီးမှုရှိတယ်ဆိုတော့အလုပ်ထဲမှာမပြောတာတွေအလုပ်ထဲမှာအလုပ်တွေများတာပေါ့ workload တွေများတာတွေနောက်အလုပ်ထဲမှာ long hours ဆိုတာ10 hours 10 hours ဟာချက်ပေါင်းများဆိုတာလုပ်ရတာနောက်တစ်ခါတလေကျတော့အလုပ်ထဲမှာစိတ်ညစ်စရာတွေရှိတစ်ခါတည်းလုပ်ပေါ်ကင်မဲ့ကမကောင်းတာတို့တစ်ခါတည်း boss ကဘူလီလုတ်တာဆိုရ
အနိုင်ကျင့်တာပါဆရာနော
်မှန်ပါတယ်ခင်ဗျာအလုတ်ထဲကပြဿနာတွေကလည်းကျွန်တော်တို့ရဲ့စိတ်ဖိစီးမှုတွေရဲ့ကျွန်တော်ကဒီကြီးငါကြီးတွေကဒုတိယပြဿနာကြီးလို့ပြောခြင်းတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်တတိယဆက်ပြောလိုက်ရရင်တော့
ပြောပါဆရာ
ကျွန်တော် relationship ပေါ့ relationship ဆိုတာဘယ်လိုအတိတ်ပဲပြန်မလဲဗျာဟိုလင်းနေမယားတို့နော်ဟိုချစ်သူရေးစားတို့အဲ့ဒါကိုကျွန်တော်ကဆွလို့ခြင်းပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ relationship
မိသားစုနဲ့လူမှုဆက်ဆံရေးပေါ့ဆရာနော်ပတ်ဝန်းကျင်ဆက်ဆံရေးပေါ့
မှန်ပါတယ်ခင
်ကိုဝင်းကျင်အလုပ်ကလွဲပြီးတော့ကိုနဲ့နေဆက်တဲ့သူတွေနဲ့ဆက်ဆံရေးပေါ့ဆရာ
အေးအဲ့ဒါဟုတ်တယ်ဟုတ်တယ်အဲ့ကျတော့အဲ့လိုဆက်ဆံရေးမှာအဆင်မပြေဘူးဗျာဆိုတော့တကယ်ချင်းနေနဲ့အဆင်မပြေတာဒါပေမဲ့ပို့ပြီးတော့ကျွန်တော်ကပြောချင်တာကဒီအိမ်တော်ရင်းအဆင်မပြေတာတွေဆိုတော့အိမ်တော်ရင်းအဆင်မပြေတာတွေကပြဿနာတိတ်ကြီးတယ်ကျွန်တော်တို့ Queensland ဆိုတာကျွန်တော်နေတဲ့ Australia မှာနှစ်တိုင်းတော့လူ900နီးပါးတက်တယ်900အဲ့ကြအဲ့900ထဲမှာတဝက်လောက်က 50% လောက်ကအဲ့အိမ်တော်ရင်းအဆင်မပြေတာ relationship အဆင်မပြေတာကျွန်တော်ကတော်တော်အံ့ဩတယ်ဗျာနောက်ပြီးတော့မှဒီဘဝမှာ အခက်ခဲတွေမဖြတ်တန်းနိုင်တာပေါ့နော်ဒီကျွန်တော်တို့ထင်တာကဘာလဲဆိုတော့စိတ်ယောဂရမှတတ်တည်မယ်လို့ထင်တာမဟုတ်ဘူးဗျာနော်အဲ့50% ကအခုပြောတဲ့ stress related relationship တို့ဒီပြဿနာတွေဒီအလုပ်တို့ဘာလို့အဲ့ဒီပြဿနာတွေကြောင့်မလို့တတ်တည်ကြတဲ့အထဲမှာ relationship က top အထဲမှာပါတယ်ဆိုတော့ကျွန်တော်ကဒီအိမ်တော်ရေးအဆင်မပြေတာကြီးအချစ်ရေးအဆင်မပြေတာကြီးအိမ်တော်ရေးဖောက်ပြန်တာကြီးဆိုတာကတကယ်က family ဆိုတာကြီးတယ်ဒါပေမဲ့ unit ပဲเนาะကျွန်တော်တို့ကဟာလာလင်းနေမရကလေးတွေနဲ့စုစုလေးနေရတာအဲ့ဒီအထဲမှာအဆင်များမပြေလို့ကတော့အိမ်ထဲမှာမီးတောင်နေတာပဲဆိုတော့အဲ့ဒါကကျွန်တော်တို့နံပါတ်3ကျွန်တော်တို့ stress ပါပဲ
ဟုတ်ကဲ
့ဆရာကြီးကျွန်တော်နောက်ထပ်နှစ်ခုထပ်ဆက်လိုက်မယ်เนา
ะဟုတ်ကဲ့ဆက်ပါဆရာ
ဟုတ်ကဲ့အဲ့ကျတော့အဲ့ဒီမှာခုနကကျွန်တော်ပြောသလိုငွေကြီးရလဲမဆိုးဘူးလက်ကလေးရနေတယ်အလုတ်ကလည်းကို့တငယ်ချင်းတွေကလည်းကောင်းတယ်လင်းနေမရလဲရှာနေသွားလောက်ပဲအဆင်ပြေပြီးတော့မှအလုံးဘဝမှာအဆင်ပြေတယ်ဆိုတော့မဟုတ်ဘူးခင်ဗျာဘဝကလောကဓာတ်ကအေးအင်းနေတုံမြင့်တုံပဲကျုံလာတတ်တယ်ကျွန်တော်တို့နံပါတ်4နဲ့နံပါတ်5ကအလုံးအဆင်ပြေပြီမဲ့တခါလေဒိန်းဆိုဆေးလဲသွားစစ်လိုက်ကောကျမ်းမာရေးမှာယောဂပေါ်လာရောဆိုတော့အဲ့ဒီကျမ်းမာရေးမှာယောဂပေါ်လာတော့ဟာလာချောင်းဆူရင်ချက်ကတော့ OK ပဲဒါပေမဲ့ယောဂကြီးကြီးပေါ်လာတခါလေဟိုနှလုံးတုံတာတွေမမှန်တာတို့နောက်ပြီးတော့မှဟို heart attack ပေါ့နော်ဒီ myocardial infarction heart attack ဒီနှလုံးဒီတွေးကြောချင်းပြီးတော့နှလုံးယောဂထလာတာတို့နောက်ပြီးတော့အဆိုးဆုံးကတော့ဗျာကင်ဆာတို့ပေါ့အဲ့ဒါတွေ diagnose လုပ်ခံရဟာကင်ဆာတွေ့သွားပြီကင်ဆာကုရမယ်အမလေးဒါကစိတ်ဖိစီးအကြီးကြီးပဲဆိုတော့ကိုယ်ဒီမကဘူးကိုယ်မိသားစုထဲမှာတယောက်ယောက်ဖြစ်ရင်တမိသားစုလို့စိတ်မပြောဘူးပေါ့ဗျာစိတ်ဖိစီးရတယ်ဆိုတော့ချမ်းမာရေးကဒါလက်တပားပဲအဲ့ဒီချမ်းမာရေးကတော့ပြဿနာများတက်လိုက်လို့ကတော့ stress ကရှင်တွဲပြီးတော့နောက်ကဟိုဘတ်စကားတွဲကြီးလိုလိုက်လာမှာပဲဆိုတော့အဲ့ဒါလေကျွန်တော်တို့သတိထားရမယ
်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးချက်လေးဆက်လိုက်မယ
်ဟုတ်ကဲ့ပြောပါဆရာ
နံပါတ်5ကတော့အခုကျွန်တော်တို့ဒီဗမာပြည်မှာဆိုရင်ဒီဟိုအာနာသိမ့်လိုက်ကလေးကနေပြီးတော့မှစစ်ပွဲတွေပေါ့ဗျာနော်ဟိုစစ်ပွဲတွေနေမကဘူးပထမဆုံးကတော့ဟိုလက်တွေ့အဖြစ်ပြက်တွေပါအဲ့ကျတော့ဟိုလမ်းမပေါ်မှာကလေးတွေပြစ်ခံရတယ်ကလေးတွေအသက်ဆုံးရှုံးရတယ်နောက်ပြီးတော့မှစစ်ပွဲတွေဖြစ်တဲ့အခါကျတော့စစ်ပွဲတွေမှာလည်းဆုံးရှုံးကြရတယ်เนาะအဲ့ဒါတော့နှစ်ဖက်စလုံးဆုံးရှုံးတာပါပဲဆိုတော့အဲ့လိုเนาะဟိုတချို့ကျတော့ကိုယ့်ရဲ့မိဘတွေကွယ်လွန်သွားတယ်မောင်နှမတွေဆုံးပါသွားတယ်ခင်မင်ရင်းနဲ့တငင်ချင်းတွေတည်ဆုံးသွားရင်အဲ့ဒါအစားထိုးမရတဲ့ဆုံးရှုံးမှုတွေပဲဆိုတော့အဲ့ဒီမှာ grief ဆိုတဲ့ဒီပရိဒေဝပူဆွေးသောကတွေဖြစ်လာတယ်ဖြစ်လာတော့ကြာလာရင်ဒီရုပ်ရဲ့ဆုံးရှုံးမှုတွေကစိတ်ဖိစီးသွားတာပေါ့အစိပ်ပီစီးသွားရင်ဒီတဲ့ပိုဆိုးသွားရင်တော့ကျွန်တော်တို့ depression တို့
စိတ်ထဲကြတာတို့
ဟဲ့လား anxiety တို့
စိတ်ပူပင်တော့ကပေါ့ဆန်နော
်မှန်ပါတယ်ခင်ဗျနောက်ပြီးတော့မှ trauma တို့ရသွားနိုင်တယ
်နောက်စိတ်တန်ရပေါ့ဆန်နော
်စိတ်တန်ရပေါ့ PTSD ပစိတ်တန်ရတွေရသွားနိုင်တယ်ဆိုတော့အဲ့ဒီခုနက stress ကတော့အဲဆုံးရှုံးမှုတွေကလည်း stress တွေပဲခင်ဗျဆိုတော့ကျွန်တော်ကအဲ့ဒီကြီးငါးကြီးကိုအခုပြဿနာကြီးငါးကြီးကိုတင်ပြပြီးတော့မှကျွန်တော်ကဒီ stress ရဲ့ cause ပေါ့နော်အကြောင်းရင်းတွေကိုပြေဆုံးသွားအောင်ဆက်ပြောရရင်တော့ခုနကပြောခဲ့တဲ့အကြောင်းရင်းကကျွန်တော်ပြဿနာကြီးတယ်ဒါပေမဲ့ဘဝမှာပြဿနာ stress ဖြစ်စီတယ်အသေးစားလေးတွေလည်းရှိသေးတယ်ဟဲ့လားကျွန်တော် internet ပြည့်သွားတယ်ကျွန်တော်စိတ်ညစ်သွားတယ်ကျွန်တော်ဟုတ်ကူကျွန်တော် stress ဖြစ်သွားတယ်တပတ်လောက် internet ပြည့်သွားတယ်နောက်ပြီးတော့မှတခြားကလေးတွေဆိုရင် interview ဖြေရမှာတို့စာမွေးနီးနေတာတို့အဲကျွန်တော်တို့တခါလေးအိမ်ပြောင်းတာတို့ဟိုတခါလေးကျတော့ပြဿနာ car accident ကြုံတာတို့ဟဲ့လားပစ္စည်းပျောက်တာတို့အဲ့ဒီ stress အသေးလေးတွေပေါ့ဖြစ်စီတဲ့အကြောင်းရင်းအသေးလေးတွေလည်းရှိသေးတယ်ခင်ဗျာ
ကွန်ပျူတာပြတ်တာပေါ့ဆရာနော
်မှန်ပါတယ
်အလုပ်လုပ်နေကြတော့
မှန်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့အဲ့ဒါတွေကိုတင်ပြရေးအကြောင်းကတော့စိတ်ဖိစီးမှုဖိစီးမှုဆိုတာလူတွေပြောရင် let's aware ကျွန်တော်တို့ဒီဟာလေးကိုသတိလေးချက်ရအောင်ငါဘာကြောင့်စိတ်ဖိစီးနေလဲဆိုတဲ့ဟာလေးကို15မိနစ်မိနစ်ဆယ်ကိုယ့်ဘာကိုစဉ်းစားကြည့်ပါလမ်းလျှောက်ရင်းနဲ့စဉ်းစားကြည့်ဟဲ့လားပြဿနာအခြေကြီးရှိနေသလားပြဿနာအသေးလေးတွေလားနှစ်ခုပေါင်းနေလားတော့ဆိုတော့ဒီအချောင်းရင်းကိုတော့တိတိနေဗျအနာတိမှဆေးရှိတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဘူဝမင်းစီစဉ်တက်ဆက်တဲ့ကျမကြီးကဏ္ဍဖြစ်ပါတယ်အခုလက်ကြတာကတော့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာဖြစ်ပါတယ်
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မုံပြင်းနဲ့ရေးမြို့နယ်ထဲမှာလက်ဖက်ဆိုင်တွေကိုတနက်သမား2ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါဝင်2ယောက်ထိမှန်သေဆုံးသွားပါတယ်။ရှမ်းပြည်လဲချမြို့နယ်ထဲစစ်တပ်နဲ့ရှမ်းတပ် SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလဲချအပါဝင်မြို့နယ်တချို့ကတော့ညမထွက်ရအမိန့်ထုတ်ပြန်ချပါတယ်။တရင်လွာတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံနဲ့သမရဦးဝင်းမြင့်တို့ကိုပြစ်ဒဏ်တချို့ကနေလူငိမ့်တက်တာခွင့်ပြုလိုက်တဲ့အပေါ်ဘလိုမျိုးတုံ့သက်ဝေဖန်နေကြသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြွနယ်အစင်ရွာရှိဦးချစ်ဆွေလက်ဖက်ရည်ဆိုင်တဲ့ကိုဩဂုတ်လ9ရက်နေ့မနက်ကဆိုင်ကယ်တမားနေရဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ပြည်သူ့စစ်အဖွဲ့ဝင်ရအိမ်မှုအပါအဝင်၂ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဆိုင်ကယ်နဲ့ရောက်လာတဲ့အသက်25နှစ်အရွယ်လောက်ရှိအမျိုးသား၂ယောက်ကတနက်အရှိတလက်နဲ့ပြည်သူ့စစ်အဖွဲ့ဝင်ရအိမ်မှုဦးရင်ဝေတို့နေထိုင်တဲ့ဝိုင်းထဲကိုတခါတည်းပစ်ခတ်ရမှာ9ယောက်ထိမှန်တယ်လို့ပြောပါတယ်အစင်ရွာပြည်သူ့စစ်အဖွဲ့ဝင်ရအိမ်မှုဦးရင်ဝေနဲ့ဇီးဖြူတောင်ကျေးရွာပိုက်တန်းရက်ွက်ကဈေးရောင်းသူဦးအောင်သိန်းပွဲချင်းပြီးတည်ဆုံသွားပါတယ
်ရှမ်းပြည်တောင်ပိုင်းလေချားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ရှမ်းပြည်တူတည့်ပါတီရှမ်းပြည်တမရော SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိမှာဆိုရင်လေချားအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်နှစ်ဖက်ကြားတိုက်ပွဲဟာမလန်အုပ်စုမှာဩဂုတ်လ6ရက်နေ့ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတိုက်ပွဲပြင်းထန်တဲ့နှစ်ရက်တာကာလအတွင်း SSPP ဘက်ကတယောက်သေဆုံးခဲ့တယ်လို့စစ်တပ်ဘက်က10ယောက်ကျော်သေဆုံးပြီးအယောက်20ကျော်ဒဏ်ရာရရှိခဲ့တယ်လို့ SSPP ကဆိုပါတယ
်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာဇူလိုင်လအတွင်းစစ်ကောင်စီတပ်ဖွဲ့ကပြည်သူနေအိမ်ကိုလုံးကိုချိတ်ပိတ်သိမ်းဆီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်ဟာခါမြို့ဟာခါတာရက်ွက်မှာရှိတဲ့နေအိမ်ကိုလုံးကိုတော်လိုင်းရဲ့အဖွဲ့ရင်းနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကချိတ်ပိတ်ကနိုင်ငံတော်ပိုင်အဖြစ်သိမ်းဆီးလိုက်တာလို့ CHRO ကတာဝန်ရှိသူဆလိုင်းမန်ဟီရန်ကပြောပါတယ်ချိတ်ပိတ်ခံရတဲ့အိမ်တွေဟာအကြမ်းဖက်မှုကျူးလွန်သူကိုပုံအောင်ခွင့်ပေးတာနဲ့ယာယီနေထိုင်ခွင့်ပေးတာဆိုပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်အရနေအိမ်အဆောက်အုံပိုင်ရှင်ကိုအရေးယူမဲ့အပြင်ပုံမှန်56အရနိုင်ငံတော်ပိုင်ပဏာအဖြစ်သိမ်းဆည်းသွားမယ်လို့နေအိမ်တွေမှာစာကတ်ထားတယ်လို့ဆိုပါတယ်
ကင်အယူတပ်မဟာငါမူထော်ဖာဖုန်ခရင်အတွင်းကစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့အုပ်ချုပ်ရေးမှူးတွေနှုတ်ထွက်ကြဖို့ကင်အယူတပ်မဟာငါကထပ်မံတရေပီထုတ်ပြန်လိုက်ပါတယ်အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုပြန်အသိပေးထုတ်ပြန်ထားတာဖြစ်တယ်လို့ကင်အယူတပ်မဟာငါရဲ့ဩဂုတ်လ10ရက်နေ့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်အခုပြန်အသိပေးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုမလိုက်နာခဲ့ရင်အမိန့်ဆန့်ကျင်သူတွေအဖြစ်သတ်မှတ်အရင်ကထက်ပူပြီးထိရောက်တဲ့အရေးယူမှုတွေကိုလှုံ့ဆော်သွားမယ်လို့ကင်ယူတပ်မဟာငါကဆိုပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားလဲပတ်နိုင်ဖို့အတွက်အထောက်အကူဖြစ်စီတဲ့ဌာနဆိုင်ရာဝန်ထမ်းတွေရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေအနေနဲ့တာဝန်ကနေစွန့်လွတ်ထွက်ခွာနှုတ်ထွက်သွားဖို့ပြောဆိုထားပါတယ်
မြေဆုံစီမံကိန်းအပါဝင်လျက်စစ်တပ်အားထုတ်လုပ်ရေးစီမံကိန်းကြီးတွေအကြောင်းမျိုးမျိုးကြောင့်ရပ်တန့်လိုက်ရတဲ့အတွက်ပြည်သွင်းမှာလျက်စစ်တပ်အားလိုအပ်ချက်တွေရှိနေရတာလို့စစ်ကောင်စီဥက္ကဋ္ဌဘုချုပ်မူကျင်းမြောင်လိုင်းကပြောဆိုလိုက်ပါတယ်။ဩဂုတ်လ10ရက်နေ့ကပြုလုပ်တဲ့စစ်ကောင်စီဥက္ကဋ္ဌဘုချုပ်မူကျင်းမြောင်လိုင်းနဲ့ဝန်ကြီးအဖွဲ့တွေရဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌကလွန်ခဲ့တဲ့10ဆနှစ်လောက်မှာအကောင့်ထယ်ဖို့ဆောင်ရွက်ခဲ့တဲ့လက်စစ်တပ်အားထုတ်လုပ်ရေးစီမံကိန်းကြီးတွေဟာအကြောင်းမျိုးမျိုးကြောင့်ရပ်တန့်ခဲ့ရကြောင်းအဲ့ဒီလက်စစ်တပ်အားစီမံကိန်းတွေကိုအကောင့်ထယ်ဖို့ဆောင်ရွက်ခဲ့မယ်ဆိုရင်အခုချိန်မှာမိမိတို့နိုင်ငံရဲ့လက်စစ်တပ်အားလိုအပ်ချက်ကိုများစွာဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
မှုအဆက်မပြတ်ရော်သွန်းမှုကြောင့်ရခိုင်ပြည်ကကြောက်တော်မြောက်ဦးတောင်ကုတ်အပါဝင်မြို့နယ်တချို့မှာရေကြီးရေရှမ်းဖြစ်ပေါ်နေပြီးကျွာပေါင်း100နီးပါးမှလည်းရင်းနှီးမြို့နေတယ်လို့ဒေသခံတွေကပြောပါတယ်ကလရန်မြစ်ကြီးတိုးလာလို့ကြောက်တလုံးနဲ့မှုချောင်းရွာကလူပေါင်း1000ကျော်ကိုရွှေ့ပြောင်းခဲ့ရတယ်လို့လေးမြို့မြစ်ကြီးမှလည်းစိုးရင်ကြီးမှတ်ကူကြော်လာတဲ့အတွက်မြတ်တဆောင်စစ်ဘေးရှောင်စခန်း ရက်ဆိုင်ရတယ်လို့ကာသမားတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါနေပြည်တော်ကအကျဉ်းထောင်မှာနှစ်ရှည်ထောင်ဒဏ်ကြားခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြစ်ဒဏ်တချို့ကနေလူငိမ့်တက်တာခွင့်ပြုလိုက်တယ်လို့ပြီးခဲ့တဲ့ဩဂတ်စ်လ၁ရက်နေ့ကစစ်ကောင်စီကကြေညာခဲ့တဲ့အပေါ်ဝေဖန်သုံးသပ်မှုတွေအမျိုးမျိုးရှိနေပါတယ်ဒီကိစ္စအပေါ်ဘယ်လိုမျိုးဝေဖန်သုံးသပ်နေကြသလဲဆိုတာကိုတော့ရမင်းကနေတင်ဆက်ပေးထားပါတယ်
ဒေါအောင်ဆန်းစုကြည်ပေါ်ပြစ်ဒဏ်ချမှတ်ထားတဲ့အမှု၁၉မှုတည်းကအမှု၅မှုနဲ့တမရအိုးမြေပေါ်ဆွဆွဲထားတဲ့၈မှုတည်းက၂မှုကိုပြစ်ဒဏ်တွေကနေလွတ်ငြိမ်းချမ်းသာခွင့်ပြုလိုက်တာဖြစ်ပါတယ်။တမရအိုးမြေနဲ့ဒေါအောင်ဆန်းစုကြည်တို့ပေါ်ပြစ်မှုစီရင်ကြတဲ့ကတပေါင်းတစ်စီးတည်းမချပဲတမှုစီတီးခြားစီရင်ရက်ချခဲ့တာကဒေါအောင်ဆန်းစုကြည်ပေါ်စစ်ဆိုးရဘက်ကအချိန်ဆွဲပြီးနိုင်ငံရေးကစားနေတာလို့မြမနိုင်ငံရေးလေးလာတုံးတက်သူဒေါက်တာအောင်မျိုးကတုံးတက်ပါတယ်
တချို့ကထင်တာရုပ်တရက်ဟိုလွတ်တယ်လို့ပါလို့ပြောကြတာပေါ့နော်စပြီးတော့အမင်းချကလေးကိုကျွန်တော်တို့ကဒီတိကျကြီးချခဲ့တာဟုတ်နော်တစုတစည်းပဲချခဲ့တယ်ဆိုရင်တော့တမျိုးလေအခုချထားတာတော်ရနယ်လည်းမလုပ်ဘူးဒါကတော့ဒီအုပ်ချုပ်တဲ့သူကတော့နိုင်ငံရေးကစားတာတခုပေါ့ဥပမာသူကသဘောထားကောင်းချောင်းစီနံမှန်ချောင်းကိုလည်းတစ်ဖက်ကကဘာကိုလည်းပြရောက်ရောက်တယ်လို့တို့ကဖော်ပြတဲ့အဆင့်မရှိပါနဲ့။ဘောဆန်းစစ်ကြည်နေလေကလည်းဒါသူ့ကိုဒါကကြားနေတယ်ဆိုတာသူကသိမှာလေ
။အခုဖြစ်စဉ်ဟာစစ်တပ်အနေနဲ့လောက်တဲလောက်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောဆိုလာသူကတော့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ARP ဥက္ကဋ္ဌဒေါ်စောမြရာဇာလင်းဖြစ်ပါတယ်
။လောက်တဲလောက်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်။ပြောင်းလဲတစ်ခုပေါ်တော့အစပြုတ်ဖို့လုံနေတယ်ဆိုတော့တုံ့ပြန်ချက်မျိုးတော့ရှိပါတယ်။ကောင်းတဲ့လက္ခဏာရှိတယ်။
ပအိုမျိုးသားလွန်မြောက်ရေးအဖွဲ့ချုပ် PNLO ဂုံနူးဆောင်နေရကဘူမူကြီးခေါ်အောက်ကကတော့စစ်တပ်ဘက်ကပြန်ဖြေလျှော့တဲ့ချင်းကမှုပုံစံမျိုးနဲ့လောက်လာတာလို့ဆိုပါတယ
်အခုသမ္မတကြီးဦးဝင်းမြင့်တို့တောင်ဆန်းကြီးတို့ကိုပြန်ဖြေလျှော့ပေးတဲ့ချင်းကမှုကလည်းပူပေါင်းဆောင်ရွက်မှုဒုစုံတရားကောင်းလာမလားမျှော်လင့်ကြတော့ရှိမှာပေါ့တိုက်ခံတဲ့ပူပေါင်းဆောင်ရွက်မှုအားကောင်းလာမယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲတို့ငင်းကြံရေးလုပ်ငန်းစဉ်တို့ပြန်ပေါ်လာနိုင်တယ်ပေါ့အဲ့ဒါတွေပေါ်ပြီးတော့မှအဲ့ဒီပြည်တော်စုငွေငွေလာကံရဲ့ရလအဖြစ်နဲ့ဟာလာဂျာကာလာအနာပိုင်အဖွဲ့ဖွဲ့တာတို့နောက်ပြီးတော့ယူကောက်ပွဲအတွက်ဆက်လက်စီမံဆောင်ရွက်တာတို့အဲ့ဒါတွေလည်းဖြစ်နေတာပေါ့ဗျာဒီတစ်ခုနဲ့တစ်ခုကတော့ဒီချိတ်ဆက်နေပ
ါစစ်ကောင်စီဟာအောက်ဂေါလာတရက်နေ့မှာကြားရောက်တဲ့ဒုတိယဝါစုလပြင်းနေ့ဓမ္မစကြနေ့ထိမ့်မှဖြစ်နိုင်ငံတော်ရှိအကျဉ်ထောင်တီတီကနေအကျဉ်သူအကျဉ်သားခွန်ထ849ရောက်ကိုခံဝန်ထိုးပြီးလွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသား200ကျော်ပဲပါတယ်လို့ AAPP ကထုတ်ပြန်ထားပါတယ်
။ချင်းပြည်နယ်မှာမောခဆိုင်ကလုံးမုံတိုင်းဝင်ရောက်တက်ခတ်ပြီး3လကျော်ကြာလာတဲ့အထိကုညီထောက်ပတ်မှုအပြည့်အဝမရရှိသေးတာကြောင့်ပျက်စီးဆုံးရှုံးမှုအများဆုံးမြို့နယ်တွေထဲမှာနေအိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့အခက်အခဲတွေနဲ့ကြုံနေရစေဖြစ်ပါတယ်။အရိဘက်ကအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ
်။အင်အားပြင်းမှုခါဆိုင်ကလုံးမှုန်တိုင်းကြောင့်ရခိုင်ပြည်နယ်ပြီးရင်ထိခိုက်ပျက်စီးမှုဒုတိယအများဆုံးကြုံခဲ့ရတဲ့ချင်းပြည်နယ်မှာဒီနေ့ချိန်ထိနိုင်ငံတကာနဲ့ပြည်တွင်းအလှူရှင်တွေရဲ့ကူငင်ထောက်ပံ့မှုတွေမရရှိသေးတဲ့အပြင်စစ်ကောင်စီရဲ့နေမီပိတ်ဆို့မှုကန့်တတ်မှုတွေကြောင့်မုန်တိုင်းတန်တင့်ပြည်သူတွေပြန်လည်ထူထောင်ရေးမှအခက်ကြုံနေကြရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီအဖွဲ့ဝင်စလိုက်မင်းညူကပြောပါတယ
်အတိအကတော့ရမုံဝေခက်ခဲပေါ့နော်နောက်ကျွန်တော်တို့ဒီ NGO INGO တွေရဲ့ဒီဝင်ရောက်နိုင်မှုအခက်ခဲတွေပေါ့နော်ဒီစက်ကောင်စီရဲ့အဟံသားတွေရှိမယ်စက်ကောင်စီကဒီ NGO INGO တွေတဲ့ချိတ်ဆက်တဲ့နေရာပိုင်းနေမှာပဲဖြစ်ဖြစ်သူတို့တွေကလည်းတစ်ဆင့်ချိတ်ဆက်ဖို့အပိုင်းတွေကိုသူတို့ဟိုထောက်ပံ့မှုအပိုင်းတွေကိုသွားမယ်ဆိုတဲ့ကိစ္စရပ်တွေမှာအငင်းပွားမှုတွေရှိတယ်ကျွန်တော်တို့ချင်းပြည်မှာတည်းမဟုတ်ပါဘူးရခိုင်မှာလည်းပဲအဲ့လိုစက်ကောင်စီကနေပြီးပိတ်ပင်သားမြစ်မှုတွေရှိတယ်ဒီပိုင်းနေမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေလွယ်လွယ်ကူကူဝင်ရောက်နိုင်ဖို့အခက်ခဲတွေရှိတဲ့အတွက်ကြောင့်မလို့လေဖြစ်တယ်အဓိကတော့နိုင်ငံတကာ INGO ဖွဲ့စည်းတွေ NGO ဖွဲ့စည်းတွေကလွတ်လွတ်လပ်လပ်သွားလာခွင့်မရှိတဲ့အပိုင်းတွေမှာညာစွာကျွန်တော်တို့ဒုက္ခရောက်တယ်လို့ကျွန်တော်မြင်ပါတယ်လို့
မေလ14ရက်နေ့ကရခိုင်ပြည်နယ်ကနေစတင်ဝင်ရောက်ခဲ့တဲ့ဆိုင်ကလုံးမုန်တိုင်းမူခါဟာ ချင်းပြည်နယ်တွေကတွန်းစာမြို့နယ်ကလွယ်ပြီးကျန်တဲ့မြို့နယ်၈ခုစလုံးကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။မောခါကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တဲ့မြို့နယ်အသီးသီးကယွာတွေဟာအိမ်တွေဆစ်ဘေးရှောင်စခန်းတွေကိုကုထုကုထဆနေနဲ့ပြန်လည်တိစောင့်နေရလို့ဆောက်လုပ်ရေးပစ္စည်းတွေလိုအပ်နေတယ်လို့မတူပြည်မြို့ပြည်သူအုပ်ချုပ်ရဲ့အဖွဲ့ဝင်ဒေါ်လှမေကပြောပါတယ်။
ကိုလောလောဆယ်ကျမတို့ကကိုထူကိုထပဲကိုရဲ့အတိုင်းဝိုင်းရဲ့ကုညီနဲ့ပေါ့နော်ပြင်ပြင်ကြတယ်အဲယူကြီးရမယ်တအိမ်ချောင်းကိုစပေါင်းဆုံးနဲ့တန်ပိုးတယ်အဲ့ဒီဟာလောက်ပဲလောလောဆယ်ကျမတို့ကရသေးတယ်အကြောင်းအချင်းကြီးကလမ်းတွေကပိတ်တော့ကားဝင်မရဘူးဝင်မရတော့အိမ်ပြက်လို့သွတ်တွေပါလေကွာအကုန်လုံးရိုက်ဖို့တောင်မှအဲ့ဒီသွတ်တို့တန်ချောင်းတို့ဝယ်ဖို့မြို့ပေါ်သွားလို့မရဘူးအင်းပြ ဲ့အိမ်ချပ်ပစီတွေပေါ့နော်အဲ့ဒါတွေကိုဝယ်တယ
်မုခါမုံတိုင်းတိုက်ခတ်ပြီး၃လနီးပါးရှိလာပြီမဲ့ချင်းပြည်နယ်ကမုံတိုင်းတင့်ပြီးသူအများစုဟာနေအိမ်တွေမပြုတ်ပြင်နိုင်သေးတယ်လို့ပျက်စီးမှုနည်းပါးတဲ့ဘုံကြီးကျောင်းနဲ့စာတင်ကျောင်းတွေမှာခိုလုံနေကြရဆဲဖြစ်ပါတယ်မုခါမုံတိုင်းကျောင်းချင်းပြည်နယ်တဲ့အိမ်2900ကျော်စာတင်ကျောင်း185ကျောင်းဘာသာရေးအဆောက်အုံ100ကျော်ကျန်းမာရေးအဆောက်အုံ12လုံးစပကြီ259လုံးအပါဝင်စုစုပေါင်း3300ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ဂျာကာလာချင်းမျိုးသားတပ်ပင်ခံကောင်စီ ICNCC ကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရေးမြို့နယ်အစင်ကြီးရွာဈေးထက်ရှိဦးချစ်ဆွေလက်ဖက်ရည်ဆိုင်နှင်းကိုတနတ်သမားနှစ်ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါအဝင်နှစ်ယောက်ထိမှန်တေဆုံးသွားပါတယ်လေချာမြို့နယ်ထဲစစ်တပ်နဲ့ SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေချာအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညှ့မထွက်ရအမိန့်ထုတ်ပြန်ထားပါတယ
်တရရှင်တွေခုနားဆင်နေကြတာကတော့နယ်စပ်ဒေသကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောက်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါဖီဘာဝိုင်းနောက်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောက်အစီအစဉ်ကိုနားဆင်ကြရတာပါ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေသအတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးပါဦးခင်ဗျာ
။အခါအသိမ့်ပိုက်ထားပြီးနယ်မြေကိုပြန်လည်သိမ့်ပိုက်နိုင်မှုရုရှားကကြိုးစားနေတဲ့အချိန်မှာယူကရိန်းရှေ့မြောက်ရှေ့တန်းနယ်မြေကရပ်သားတွေကိုပြောင်းရွှေ့ချဖို့ယူကရိန်းကကြာသပတေးနေ့ကတိုက်တွန်းလိုက်ပါတယ်။ Kharkiv ဒေသကကိုဗီယန်နက်စ်ပတ်ဝန်းကျင်နေရာတွေကိုယူကရိန်းစစ်တပ်ကပြီးခဲ့တဲ့ September လကပြန်လည်သိမ့်ယူခဲ့တာပါ။ဒါပေမဲ့ရုရှားကဒီနေရာတွေကိုပြန်ဝင်ဖို့ကြိုးစားနေပါတယ်ခက်ခဲတဲ့အနေအထားနဲ့ရုရှားကလက်နက်ကြီးတွေနဲ့ပြန်ပစ်ခတ်တဲ့အခြေအနေမှာပုံပြီးလုံခြုံတဲ့နေရာကိုပြောင်းရွှေ့ချဖို့မြို့အုပ်ချုပ်ရေးဖွဲ့ကပြောထားပါတယ်ယူကရိန်းနိုင်ငံအတွက်ဒီနှစ်ကုန်ပိုင်းအထိလူသားချင်းစာနာထောက်ထားမှုအတွက်နောက်ထပ်ဒေါ်လာ10ဘီလီယံနဲ့အရေးပေါ်ကာကွယ်ရေးထောက်ပံ့ဖြစ်ဒေါ်လာ13ဘီလီယံကျော်ချထားပေးဖို့လွှတ်တော်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကပန်ကြားထားပါတယ်ရုရှားချူချော်စစ်ကြာမြင့်လာနေပြီးအခိုင်အမာခြေကုပ်ယူထားတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းကတံမြန်ထိုးစစ်ဆင်နေတဲ့အချိန်မှာပဲဝင်ကြီးအမြောက်များထပ်မံထောက်ပံ့ဖို့ဖြစ်လာခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ဒေါ်လာတန်းထောင်ချီထိန်းချုပ်ခံရတဲ့ကိစ္စအတွက်အပြန်အလှန်အဖြစ်အီရန်ကအမေရိကန်ကျင်းသား၄ဦးကိုအကြမ်းကျုပ်ဖြစ်ပြောင်းလဲလိုက်တဲ့အကြောင်းနဲ့အီရန်ကကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်။အမေရိကန်ရဲ့အကျဉ်းသားလက်လက်ရေးကိုလမ်းဖွင့်ထားတဲ့ဆိုတာမျိုးအီရန်ဘက်ကလက်နက်ချီအရေးအောင်ပြသခဲ့ပြီးတဲ့နောက်အခုလိုဖြစ်ထူးမှုဖြစ်ပေါ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့လူခွေရေးအခြေအနေကိုရောဒါနဲ့ဆက်ဆက်နေတဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေကိုပါဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားဖွင့်အစည်းအဝေးတက်ကိုအော်ဂုတ်လ18ရက်နေ့မှာကျင်းပဖို့အတွက်အမေရိကန်ကကြာတာပဋိညေကခေါ်ဆိုလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်အချင်းချက်ကိုဦးတမောင်တန်းကပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubey တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့ VOA season တွေကိုမနေ့6:00နာရီကနေ 9:00 ထိလိုင်းဒိုမီတာ24:50နဲ့ VOA Facebook YouTube နဲ့ website စာမျက်နှာတွေကတင်ဆက်ခဲ့တာပါ။တော်တက်ရှင်တွေတကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းပြီးလူရင်းစနပြည့်ဝနိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကတော့ရင်းကြီးပါခင်ဗျာ
။
This program has come to you from the Voice of America, Washington.